ဒါနိတ္တောဒေဝံပထမနေ့ဓမ္မဒေသနာတရားသမာပထမတရက်တော့ကုံဆုံးသွားပါပြီ။လုံးဝဝိရိယနဲ့အလုံးလုံးကြဖို့ရာကိုယ့်ရဲ့တာဝေးကြံပါတော့တယ်။အခုလိုတရားသခန်းကိုလာပြီးတရားထိုင်ကြတဲ့ယောဂီများဟာအင်မတန်ကြိုးကြိုးစားစားအင်အားစိုက်ပြီးလေးလေးနက်နက်အလုံးလုံးကြရပါတယ်။တရားထိုင်တာဟာအတော်ပြင်းပန်းတဲ့အလုပ်ပါပဲ။ဒီနေ့၄နာရီခွဲကနေည၉နာရီခွဲအထိအလုံးလုံးကြာရပါတယ်။ဒီတော့မှလည်းဒီကမ္မထာနည်းနဲ့တရားထိုင်ရတဲ့အကျိုးကျေးဇူးတွေကိုကိုယ်ပြုမှန်းတယ်လို့ခံစားနိုင်ကြပါလိမ့်မယ်။ညနေတိုင်းတနာရီကျော်ကျော်လောက်တရားဒေသနာဟောပြောမှုများရှိပါတယ်။ဒီဓမ္မဒေသနာကအသိဉာဏ်တိုးတက်မှုအတွက်ဖြောပြတာမဟုတ်ပါဘူး။သမထာနည်းကိုရှင်းရှင်းပြတ်သားခြင်းနဲ့ဖြစ်ပါတယ်။စူးစားပေါင်းစားနဲ့တရားထိုင်ကြတဲ့အခါမှာနူးမှန်လားမှန်ကြဖို့ရလဲလိုပါတယ်။ဒီတော့မှလည်းအကျိုးကျေးဇူးတွေကိုခံစားနိုင်ပါလိမ့်မယ်။နူးမှန်လားမှန်ကိုကျင့်ဖို့ရမှလည်းနူးအမှန်ကိုကောင်းကောင်းနားလည်ဖို့ရလိုပါတယ်။ကမ္မထာထိုင်တဲ့မိတွေကတော့အမျိုးမျိုးပါပဲ။မိတိုင်းမိတိုင်းမှာလည်းသူ့ရဲ့ထူးခြားချက်တွေရှိပါတယ်။အခုယောဂီတို့ကြည့်မယ်ဒီမိမှာလည်းသူ့ရဲ့ထူးခြားချက်တွေရှိပါတယ်။ဒါတွေကိုသိနာလေဖို့လို့အခုလုံညနေပိုင်းမှာဓမ္မဒေသနာတွေကိုဟောပြောရခြင်းဖြစ်ပါတယ်။ဒီကနေ့ဘာကိုစပြီးလုပ်ကြင်ပါကလေးဆိုတာကိုနားလည်ဖို့ရန်လိုပါတယ်။ယောဂီတွေဟာမိမိတို့ရဲ့သဘာဝအသက်ရှင်မှုကိုပြုကြပါတယ်။အသက်ရှင်နေတဲ့အချိန်မှာဝင်လေထွက်လေဝင်ထွက်နေဖို့ပါပဲ။ဒီလိုဖြစ်နေတာအသက်ရှင်နေခြင်းကဖြစ်နေတာမဟုတ်ပါဘူး။အသက်ရှင်တာကိုထိမ့်သိမ့်ဖို့လည်းမဟုတ်ပါဘူး။ရှုရုံမျှသာရှုနေပြီးအသက်ရှင်တာဟာပြင်းရင်ပြင်းတယ်ပေါ်ပါရင်ပေါ်ပါတယ်လေဟာညာဘက်နှာခေါင်းပေါက်ကဝင်ထွက်နေတယ်ဘယ်ဘက်နှာခေါင်းပေါက်ကဝင်ထွက်နေတယ်တခါကလေးလေနှာခေါင်းပေါက်နှစ်ပေါက်စလုံးကဝင်ထွက်နေတယ်အဆရှိလို့သူ့သဘာဝအတိုင်းအဟုတ်တကယ်ဖြစ်ဖြစ်နေတာကိုသိပြီးမှတ်နေဖို့ပါပဲသူ့သဘာဝအလျောက်ဖြစ်ဖြစ်နေတဲ့အတိတ်ရှိမှုကိုဘယ်လိုမှဝင်ရောက်နှောက်ယှက်ခြင်းမပြုရပါဘူးတချို့ယောဂီအစ်စ်တွေအစ်စ်တော့သဘာဝဝင်သက်သက်ကတခါတလေမှာအင်မတန်ညံ့ညံ့ပုံမျိုးလုံးတော့ဒီဝင်သက်သက်ကိုခံစားလို့မရနိုင်ပါဘူးမှတ်လို့မရနိုင်ပါဘူးဆိုရင်တော့အသက်ရှူတာကိုလင်းလင်းလေးပိုပြီးပြင်းပြင်းကလေးရှူဖို့ခွင့်ပြုပါတယ်တခဏလောက်ကလေးဒီလိုနည်းနည်းလေးပြင်းပြင်းလေးရှူပေးလိုက်ပြီးရင်သူ့ငကိုယ်တဘာဝအတိုင်းသာသာလေးပြင်းလို့စွာပြန်ပြီးအသက်ရှင်သေးတာသူ့ပြန်ဒါမှမပါဝင်တဲ့ဝင်သက်ဆက်သက်အခုတည်းကိုသာရှုမှတ်နေပါအသက်ကလည်းဘာကောင်းမှမရွတ်မထရပါဘူးစိတ်ကူးနဲ့လည်းဘာကောင်းမှကြည့်နေရပါဘူးဝင်သက်ဆက်သက်ညတာပါပဲပြီးတော့ဖြစ်ပေါ်လာတဲ့နာကျင်စိုက်ခဲမှုတွေကိုလုံဆိုင်ထိုင်ပါတယ်ဒါဟာယောဂီတွေတော့အင်မတန်အကျိုးကျေးဇူးရှိပါတယ်။မကြာခင်ပဲဒီကမ္မထာနည်းရဲ့ညွန်မှန်းချက်ကဘာလဲ။အဆုံးပန်းတိုင်ကဘာလဲဆိုတာကိုနားလည်ဖို့ရလိုပါတယ်။အဆုံးသတ်ညွန်မှန်းချက်ပန်းတိုင်ဟာစိတ်အာရုံစိုက်ဖို့စိတ်အာရုံထိန်းသိမ်းဖို့သမာဓိထူထောင်ဖို့တတ်တတ်ပဲဆိုရင်တော့ဟုတ်ပါတယ်။ဒါသာမန္တရားတို့အမိနာမတွေကိုလွတ်ဆိုနိုင်ပါတယ်။လောအာယုံတစ်ခုခုကိုစိတ်ကူးနိုင်ပါတယ်။ဒါပေမဲ့အခုကမ္မထာကြီးကတော့တမာတိထူထောင်ဖို့ရာပန်းတိုင်ကြီးမှန်းကျဲမဟုတ်ပါဘူး။တမာတိထူထောင်တာဟာကောင်းပါတယ်။ဒါပေမဲ့တမာတိကအဆုံးသတ်ပန်းတိုင်ရောက်ဖို့ရာမှာအထောက်အပံ့ညတာဖြစ်ပါတယ်။အဆုံးသတ်ပန်းတိုင်ရဲ့ဒီမှန်းကျဲကတော့သိရဲ့ပြည့်စုံသရှင်ခြင်းဖြစ်ပါတယ်လူတွေကိုသိရအောင်သိချင်းရရအောင်ဖန်တီးပေးတဲ့အကုသိုလ်တွေကိလေသာအညစ်အကြေးတွေအလုံးသ เธอจะพิสูจน์อยู่ด้วยใช่ป่ะเนี่ยดูดิฮะกูไม่ใจจ่ายกูไม่พิสูจน์นะดิที่จ่ายดีสุดเลยตัวเช้ามาจูดงวิทย์ยาตัวการีน่าจะถ้ากูดูดิที่เด็กตัวการีบางทีมือดีมาเก่าเนี่ยสุดดียังเรียนมือดีกว่าจะไปเลยกูใจจ่ายกูพิสูจน์นะดิเรื่องมันเกิดขึ้นน่าอุตส่าห์ดีตัวเรศยานี่เลยดูบ้าไปตัวเช้ามาอากูดูสุดดีกว่าจะไปมันเป็นมันช่างตาที่จะไปเลยดูเรื่องก็ต้องตามมาพี่เจเจนารีก็รอพี่เจเจนารีจ้ารอแต่ข้าเตียงรอพี่ไปยังไม่พี่จ้าก็มีอะไรดูเรื่องจูดงยูจะท่องก็จะท่องเส้นเส้นดีเส้นจะดีคุณลุงหาชีลูกมียาเด็กท่องดีทวีดีพี่เนี่ยเส้นหนึ่งยูจะมีเส้นหน้าอีกเส้นดีพี่เนี่ยเส้นหนึ่งดีพี่เนี่ยใส่เข้าท่องดูยูจะลำบากเลยအခုလေအခုတို့ဒီသွားပြီးစဉ်းစားမှုတွေကိုခံစားလာရတဲ့အခါများမှာဒီအခုတို့ဒီစိတ်စဉ်းစားမှုတွေကိုကိုယ့်ဟာကိုယ်ချင်းအင်းကြီးသာသီးပြီးမထားနိုင်ကြပါဘူးကိုယ့်တောကတွေကိုသူများတွေအပေါ်မှာရှောက်ပြီးတုံ့ပြစ်ကြပါတယ်ယုံညှ့ကြပါတယ်သူတို့ရဲ့တောက်ဝင်းကျင်အားလုံးဟာလေတောကစိတ်ကြီးအပြည့်နဲ့ပါပဲဒီလိုအချိန်အခါများမှာตุงดูเน่ผิดไข่เสร็จแล้วนี่แหละทีนี้ค่ะเลยไอ้มะช้างก็ผิดจักยะได้ดาหาก้าวแต่บวชโดไม่สู้ไหวบาดีกูโกโก้ใส่ชื่อให้อ่องลุกตุงยาโกเลยใส่ชื่อให้อ่องลุกดีโลอัตถ์สินยะดาหาใส่ช้างตามาเล่นบ่บาดีจำมายี้อัตถ์แล้วไม่ก้าวบาดีอะกูกรรมฐานนี้ก็ดอบวชอัตถ์สินนี้เดี๋ยวนี้อีจังสวนนี้ไผ่ยะเนဒီများတွေနဲ့လည်းချင်းချင်းချင်းချင်းချင်းတို့မြတ်မြတ်ရေထိုင်တောင်းတဆက်ဆံရမယ်ဆိုတဲ့နေပါတယ်ဒီနည်းဟာတဘာဝရဲ့ချင်းချင်းတောင်းလျှောက်ရင်းနည်းကျမ်းမှာချမ်းသာပြီးတဲ့နည်းဖြစ်ပါတယ်နောက်ထပ်အကုဒုတွေမပွားတော့ဘဲဘဝဘဝကပါလာတဲ့အကုဒုအစုအပုံတွေကိုဖြည့်ဆည်းပြကြဖို့ပါပဲစိတ်ထဲမှာနောက်ထပ်အထုံးအစ်စ်တွေမထုံးတော့ဘူးစိတ်ရဲ့အတင်းအမြင့်ရှမ်းဆုံးအပိုင်းထဲမှာရှိတယ်အရင်အရင်ကထုံးထားခဲ့တဲ့အထုံးအဟောင်းတွေကိုဖြစ်ပြကြဖို့ပါလေဒါပြီးအတွဲဝင်တက်ဖက်တက်ကိုရှင်းမှတ်ခဲ့တာကအင်မတန်လိုအပ်ပါလေဒီနည်းဟာလောကီတို့ရဲ့အမှန်တရားကိုရှာဖွေစဉ်းစားဖို့ရာဖြစ်ပါလေအမှန်တရားကိုသိနာလေလို့ဒီကိုယ်ကိုမိမိသိနာလေဖို့လေဖြစ်ပါလေမိမိရဲ့တကယ်ဖြစ်ပြနေတဲ့အမှန်တရားကိုမိမိကိုယ်တိုင်မိမိရဲ့ကိုယ်အတွင်းမှာရှာဖွေစဉ်းစားဖို့ပါပဲလူတွေဟာမိမိတို့ရဲ့ကိုယ်အတွင်းမှာသိအောင်နေတဲ့အမှန်တရားတွေကိုသိရှိနိုင်ဖို့ပဒါဝကအင်မတန်အဖို့တန်လေကြစားပလာပေးထားပါလေအဲ့ဒီဇာတလာကတော့ထွက်တဲ့ဝင်တဲ့ပါပဲငာငာငဟငဟလို့ပြောနေတဲ့လူတွေရဲ့ရုပ်ခန္ဓာကိုယ်ကာယအစိတ်အပိုင်းနဲ့သက်ဆိုင်တဲ့အမှန်တရားကိုစူးစမ်းရှာဖွေဖို့ရမှာသုံးသပ်ဖို့ရာဖြစ်ပါလေဒီခန္ဓာကိုယ်ကအစောက်အုံကြီးကိုငာလို့အတိအမှတ်ပြုပြီးစိတ်ကြည့်ရည်တွေဟုတ်ပြီးကြားပြီးတော့ဒီတရားမှုတွေကြောင့်ဆင်းရဲဒုက္ခတွေစိတ်ဒုက္ခတွေသင်္ခါရဖြစ်စေပါတယ်ဒီအတိုင်းပါပဲငာငာငဟငဟလို့ဆိုပြီးနေတဲ့စိတ်တိုင်းရဲ့အဆောက်အုံကြီးရဲ့အမှန်တရားကိုလည်းစူးစမ်းရှာဖွေသိတတ်ဖို့ရာနေပါတယ်ဒီအတွက်ကြောင့်ဒီဘာဝဝင်တဲ့ဆက်တဲ့တန်တန်တစ်ခုတည်းကိုရှိနေဖို့ပါပဲဒီလိုရှိတဲ့အခါမှာဒုတိယနံတရားတွေလေအမှန်တရားကိုအဟုတ်တကယ်ဖြစ်ပြနေတဲ့အတိုင်းသိလာကြပါလိမ့်မယ်။လူတွေဟာမိမိတို့ရဲ့ခန္ဓာကိုယ်ရဲ့အကြောင်းကိုသိမသိကြပါဘူး။တချို့ကတော့စာအုပ်တွေဖတ်လို့တရားဟောတာတွေကိုနားထောင်လို့အတော်များများသိကြပါလိမ့်မယ်။ဒီအသိဟာသိမှများအသိရတာပါပဲ။စာတွေအသိပါ။ကိုယ်တိုင်လက်တွေ့ခံစားပြီးသိကြရတဲ့ငါတို့အတိတ်တော့မဟုတ်ပါဘူး ဥပမာသူတို့လက်တွေရုပ်စုတွေအစရှိတယ်အပြင်ပမှာရှိတယ်ခန္ဓာကိုယ်အစိတ်အပိုင်းတွေဘယ်လိုလုပ်ဆိုင်ကြရဲဆိုတာကိုကိုယ်တွေအနေနဲ့သိရှိနိုင်ကြပါတယ်သူတို့ကတော့ယောဂီတို့အလိုရှိသလိုယောဂီတို့စန္ဒအတိုင်းယောဂီတို့ပြင်ကြားချက်အတိုင်းလိုက်နာလုပ်ကုန်ကြပါတယ်ဒါပေမဲ့အပြင်မှာရှိတဲ့အသွေးနှလုံးအဆုတ်အစရှိတဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေနဲ့အများကြီးရှိကြပါသေးတယ်။သူတို့ကတော့ယောဂီတို့စိတ်ကြိုက်ယောဂီတို့အလိုရှိသလိုအလုပ်မလုပ်ကြပါဘူး။သူတို့တဘာဝအတိုင်းနဲ့လုပ်ကြနေကြတာပါပဲ။ယောဂီတို့စိတ်ကြိုက်လုပ်နေခြင်းတည်းမလုပ်ကြပါဘူး။ဒီလိုခန္ဓာကိုယ်အစိတ်အပိုင်းအကြီးကြီးတွေကိုမစိုးထားပါနဲ့ဦး။ခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ဒီမတန်ပေးနေတဲ့ပရမဏုမျိုးလေးကြီးသူတို့လည်းသိနေသေးတဲ့ဒုက္ခလကလေးတွေဟာလေသက္ကနာမဆိုးအချိန်လုံးမရမနာဖြစ်ပြက်ဖြစ်ပြက်ပြီးလေတာတွေဟာလေသူတို့တဘာဝအစရောက်ဖြစ်ပြက်နေကြတာပါပဲကိုကဖြစ်စေခြင်းတည်းဖြစ်နေတာမဟုတ်ပါဘူးဒုက္ခလကလေးတွေဘာဖြစ်နေလဲဆိုတာကိုကိုတွေ့ခံစားတွေ့ကြည့်သိရှိရတဲ့အနေနဲ့ဆိုရင်တော့လူတွေများများဟာဘာမှမသိကြပါဘူးဒါပေမဲ့လို့ဒီသမထမ်းကြီးနဲ့သိရှိနိုင်လာကြပါလိမ့်မယ်။ကိုယ်ခန္ဓာအပြင်မှာသူ့သဘာဝအလျောက်ဖြစ်ပျက်နေတာကိုအကျဉ်းချင်းကနေပြီးတော့ပိန်မွေ့ပိန်မွေ့လာပြီးပိန်မွေ့ဆုံးအထိရောက်လာပြီးတော့မိမိရဲ့ခန္ဓာကိုယ်အပြင်မှာရုပ်ကလပ်ကလေးတွေလှုပ်ရှားဖြစ်ပျက်နေတာကိုကိုယ်တွေ့ခံစားသိရှိနိုင်ကြပါလိမ့်မယ်။ဒီအခါကျတော့ရုပ်ရဲ့အမှန်တရားကိုအပိန်မွေ့ဆုံးအဖြစ်မှာဤစီခံစားနိုင်ကြလာပါလိမ့်မယ်။ဒီဟာကိုလူသက်ဆက်တဲ့နည်းအလုံးလုံးယူရပါတယ်။ဥပမာပြကြပါစို့။ဒီမှာဘက်ကမှနေတဲ့ရောဂီတဦးဟာဒီမှာဘက်ကရဲ့အမှန်တရားတွေကိုကိုယ်တိုင်လက်တွေ့ခံစားနိုင်ကြပါတယ်။သူကဒီမှာဘက်ကမှနေတာကိုပုဂ္ဂိုလ်တစ်ခုဟာကိုယ်မှာဘက်ကကိုပူးပြကြပြီးပြန်လာကြတော့ကိုယ်မှာပဲတိုင်းရဲ့အောပွင့်ရာကောင်းတဲ့အကြောင်းအရာတွေကိုပြောပြကြပါတယ်။ဘယ်လောက်သားရတယ်၊ဘယ်လောက်ကောင်းတယ်အစရှိသဖြင့်ပေါ့။ဒီတော့ဒီမှာပဲကမ်းမှနေတဲ့ယောဂီကသူ့လေးဒီသားရတာတွေ၊လှပတာတွေကိုခံစားကျင်လာပါတယ်။ဒါပေမဲ့ဒီယောဂီကဒီမှာပဲကမ်းမှတဲ့နေပြီးတော့လက်ပိုက်ပြီးရိုးရိုးကလေးဆိုးဆိုးနဲ့"အိုးကိုမှာပဲကမ်းကျေးဇူးပြုပြီးဒီကိုလာပါ"သင်တို့သမုတ်အမတန်တွေ့ကြပါလေ၊မြင်ကြပါလေ၊သင်ရဲ့တရားမှုတွေကိုခံစားကြပါလေလို့ဆိုပြီးငိုပြီးတန်းတနေနေတယ်လို့ကိုယ့်ဘက်ကန်းကလာမှာမဟုတ်ပါဘူး။လာလို့လည်းမရပါဘူး။တကယ်လို့ဒီယောဂီကကိုယ့်မှာဘက်ကန်းကိုတကယ်သိကျင်တယ်၊မြင်ကျင်တယ်၊ခံစားကျင်တယ်ဆိုရင်တော့အဲ့ဒီယောဂီကိုယ်တိုင်းမြစ်ကိုကူးပြီးမြင်ရတဲ့ဘက်ကန်းဖြစ်တဲ့ကိုယ့်မှာဘက်ကန်းကိုအရောက်သွားရပါလိမ့်မယ်။မြစ်ကိုဒီဘက်ကန်းကကိုယ့်ဘက်ကန်းကိုကူးဖို့ရမှာလေကန်းတစ်ဖက်ကိုတက်ပြထားတဲ့ကဒါလိုတွေလို့လေဝင်တဲ့ဖက်တဲ့ဟာမိမိမြင်ဘူးသိရှိထားတဲ့ငယ်ငယ်နဲ့မိမိမတွေ့ဘူးသေးမသိဘူးသေးတဲ့ငယ်ငယ်ကိုကူးဆက်ထားတဲ့ကဒါပဲဖြစ်ပါလေခန္ဓာကိုယ်ရဲ့သိရှိဘူးသိရှိဘူးတဲ့အပိုင်းနဲ့ခန္ဓာကိုယ်ရဲ့မသိရဘူးသေးမတွေ့ရဘူးသေးတဲ့အပိုင်းနှစ်ပိုင်းပေါ့နောက်ပြီးတော့လေအသက်ရှူခြင်းဟာကိုယ်ခန္ဓာရဲ့လုံ့ပိုင်မှုတွေထဲမှာနှမျိုးစလုံးလုတ်တဲ့လုံ့ပိုင်မှုဖြစ်ပါတယ်ယောဂီတွေကလုံ့ရှူခြင်းသလိုဖြစ်ခိုင်းသလိုယောဂီတွေသဘောအတိုင်းအလုံးလုံးနိုင်ပါတယ်ယောဂီတွေကမဖြစ်ခိုင်းတဲ့ယောဂီတွေရဲ့သဘောအရာမဟုတ်ဘဲနဲ့လေအလုံးလုံးနိုင်ပါတယ်ဒီကမှာယောဂီကဉာဏ်ဉာဏ်အသက်ရှိနေခြင်းနဲ့ဆိုရင်ဉာဏ်ဉာဏ်ရှိလို့ရပါတယ်။နိမိရှိနေခြင်းနဲ့ဆိုရင်လည်းနိမိရှိလို့ရပါတယ်။အသက်ရှိတာကိုတမင်းနဲ့ဝင်တော့ရပ်တည်ခြင်းနဲ့ဆိုရင်လည်းရပ်နိုင်ပါတယ်။ဒီတော့ယောဂီရဲ့စန္ဒအတိုင်းယောဂီအမိသေးတယ်လို့အသက်ရှိနိုင်ပါတယ်။ယောဂီကဘယ်လုံးမှစန္ဒမရှိဘူး။ဒါအမိမှလည်းမသေးဘူးဆိုရင်လည်းသိခါသာသူသူ့တဘာဝအလျောက်ဝင်သက်ဖြစ်တဲ့အသက်ရှိပြီးနေတာပါပဲဒီတော့အသက်ရှိတာဟာ သိရရည်ရွယ်ချက်နဲ့လည်းရှင်းလို့ရပါတယ်ရည်ရွယ်ချက်မရှိဘဲနဲ့လည်းရှင်းလို့ရပါတယ်မျိုးမျိုးစလုံးနဲ့ရှင်းလို့ရပါတယ်ယောဂီတို့ဟာမိမိတို့ရဲ့စိတ်တန်ခါရှိတယ်လို့လုံးတိုင်နိုင်တဲ့ကိုယ်အင်္ဂါအစိတ်အပိုင်းများကိုအတိရှိနေတာတယ်ဒါတို့နဲ့သူတို့တဘာဝအတိုင်းသူတို့ဟာသူတို့သူ့အလိုလိုလုံးတိုင်နေတဲ့ခန္ဓာအစိတ်အပိုင်းများကိုတော့အပြည့်ရှိနေကြပါဘူးဒီလိုမျိုးအကြမ်းမှာဝင်တက်ဆက်တဲ့အသက်ရှင်ကြီးတာဝင်တက်အဖြစ်နဲ့ဆက်ွယ်ပေးပါလိမ့်မယ်ဝင်တက်ဆက်တဲ့ရဲ့အကူအညီနဲ့ရောဂီတို့ဟာမိမိတို့မသိဘူးသေးတဲ့မခံစားရဘူးသေးတဲ့မျိုးမျိုးများကိုပိုးပိုပြီးမျက်တက်မျက်ဆိုင်စွာသိရှိလာကြပါလိမ့်မယ်ဒီသမထနည်းတစ်ခုလုံးကတော့ဒီဒီဒီဒီမင်းတွေကနေပြီးတော့မသိဘူးမတွေ့ဘူးသေးတဲ့ငယ်ငယ်တွေကိုကြောင်းစုသွားဖို့ပါပဲမသိဘူးမတွေ့ဘူးသေးတဲ့အပိုင်းတွေဟာအဖြည်းဖြည်းနဲ့သိဘူးတွေ့ဘူးဖြစ်လာကြပါလိမ့်မယ်ဒီလိုနဲ့နောက်ဆုံးကြတော့ဒုက္ခန္တာအပိုင်းတစ်ခုလုံးမှာမသိဘူးသေးတာမတွေ့ဘူးသေးတာရလို့ဘာတစ်ခုမှမရှိတော့ပါဘူးဒီလိုပါပဲစိတ်အပိုင်းမှာလည်းမတွေ့ဘူးမသိဘူးသေးတာဒီအခုမှမရှိတော့ပါဘူးဒီသမထနည်းတစ်ခုလုံးဟာသိပြီးသားကလည်းမသိသေးတာသိပြီးသိပြီးသားကလည်းမတွေ့ဘူးသေးတာကိုတွားတဲ့နာမ်ဖြစ်ပါတယ်ကျမ်းဂန်ကလည်းတိမ်မွေ့လာပြီးအလန်းတိုင်းအလန်းတိုင်းဟာအိုးမို့အိုးမို့တိမ်မွေ့လာတာဖြစ်ပါလိမ့်မယ်ဒီကနေ့ဆိုဇောကြီးတို့ဝင်တက်ဆက်တက်ကိုစပြီးရှုမှတ်ကြပါလေ။တခါတလေလဲသူ့မကိုယ်တဘာဝအသက်ရှင်တာကလူညတိမ်မွေ့လွန်အားကြီးလို့နင်းနဲ့ခပ်ပြင်းပြင်းကလေးတိတိတာကအသက်ရှင်ပေးလိုက်ရပါလေ။ပြီးရင်တခါပြန်ပြီးတော့သူ့မကိုယ်တဘာဝဝင်တက်ဆက်တက်တိမ်မွေ့တဲ့အသက်ရှင်မှုနဲ့ပြန်ရှုပေးရပါလေ။ဒီလိုနဲ့ပဲတနေ့လုံးအလုံးလုံးဆက်ကြပါလေ။တခါတလေလဲဒီဘက်နှာခေါင်းပေါက်ကတခါတလေလေကိုယ့်ဘက်နှာခေါင်းပေါက်ကတခါတလေလေနှာခေါင်းပေါက်နှစ်ပေါက်စလုံးကဝင်လေထွက်လေကိုရှုမှတ်ကြပါတယ်။ဒီနေ့ညနဲ့မနေ့ကတနေ့လုံးတော့ဒီဘက်ပေါ်ကြည့်သိနေတာကိုလက်သိကြရပါလိမ့်မယ်။ခန္ဓာကိုယ်တစ်ခုလုံးရဲ့အမှန်တရားရှာဖွေစူးစမ်းရမှာခန္ဓာကိုယ်ရဲ့အစိတ်အပိုင်းငြိမ်ငြိမ်ကလေးကစမှတ်ရပါတယ်။ဒါကြောင့်ယောဂီတို့နားလည်ထားဖို့ရာကတော့စိတ်အာယုံကိုအပေါ်နှုတ်ခမ်းရဲ့အပေါ်နှာခေါင်းတစ်ခုလုံးအပါအဝင်သိငြေတဲ့အုံဆောင်ပုံကြီးရာကလေးမှာသာထားဖို့ရာဖြစ်ပါတယ်။နှာခေါင်းအတွင်းနှာခေါင်းအပေါ်နှာခေါင်းအောက်အထက်နှုတ်ခမ်းရဲ့အပေါ်နေရာဒီမှာဖြစ်ပါတယ်။ဒီပိုင်းခြားထားတဲ့နေရာတွေအတွင်းမှာပင်ဝင်တဲ့ဝင်လာတာဆက်တဲ့ဆက်သွားတာကိုရှုမှတ်နေပါဒီလိုနဲ့အမှန်တကယ်ဖြစ်ပြနေတာဒီကိုတွေ့ရှိတွေ့ရှိလာကြပါလိမ့်မယ်ဒီညနဲ့မနေ့ကအတွက်တော့ယောဂီတို့ဟာဝင်လေဝင်လာခြင်းအခါဆက်လေဆက်သွားခြင်းအခါဖြစ်ဖြစ်သွားတဲ့အဖြစ်ကလေးကိုသိနေကြဖို့ပါပဲဒီအဖြစ်ကလေးဟာနှာခေါင်းအတွင်းနိုင်ရာအနေနဲ့ရမှာပဲဖြစ်ဖြစ်နှာဝအဝိုင်းအနေနဲ့ရမှာပဲဖြစ်ဖြစ်သိသိခံစားနိုင်ပါတယ်ဒီသတ်မှတ်ထားတဲ့နေရာထဲမှာဒီနေရာမှာပဲဖြစ်ဖြစ်ချိမှုကလေးကိုခံစားနိုင်ပါတယ်ဒီချိမှုကလေးဟာအရှင်အမင်းရှိနေတာပါပဲဒါပေမဲ့ယောဂီရဲ့အာယုံကမခံစားနိုင်သေးလို့မတွေ့နိုင်သေးတာပါအခုတည်းရဲ့အလုံးလုံးပြီးပါပြီနောက်ပညာနဲ့မနေ့ကတနေ့လုံးစက်ပြီးအလုံးလုံးကြတဲ့အခါမှာယောဂီဟာလေလေဝင်လာခြင်းအခါဆက်လေဆက်သွားခြင်းအခါဖြစ်ပြည့်နေကလေးတိမ်မွေ့တဲ့တကယ်ဖြစ်ပြည့်နေတာကလေးကိုကိုယ်တွေ့ခံစားရပါလိမ့်မယ်။ဒါပြီးတဲ့နောက်မနေ့ကညနဲ့တစ်သက်ခါမှာဒီကဲပိုးပိုးပြီးတိမ်မွေ့တဲ့အမှန်ဖြစ်ပြည့်နေပုံကိုဒီသတ်မှတ်ထားတဲ့တိမ်မွေ့နေရာကလေးမှာပဲခံစားသိသိကြပါလိမ့်မယ်ဒီလိုနဲ့ပဲနေတိုင်းနေတိုင်းတိုးတိုးပြီးတန်းတန်းကနေတိမ်မွေ့ဒီတဲ့ပိုးပြီးတိမ်မွေ့ပြီး ခန္ဓာကိုယ်ရုပ်ပိုင်းရဲ့အသိဉာဏ်သိင်းကိုတွေးကြည့်ခံစားကြရပါလိမ့်မယ်ဒီလိုအတိုင်းပါပဲသိရဲ့အသိဉာဏ်သုံးအပိုင်းကိုလည်းတွေးကြည့်ခံစားနိုင်ကြပါလိမ့်မယ်ဝင်သက်ထွက်သက်ကိုရှင်းမှတ်နေစမှာယောဂီတို့ဟာခန္ဓာကိုယ်ပိုင်းကိုသာမဟုတ်ပဲစိတ်ပိုင်းရဲ့အမှန်တရားကိုပါစဉ်းစားနေပါတယ်ဝင်သက်ထွက်သက်ဟာရုပ်ပိုင်းနဲ့စိတ်ပိုင်းနှစ်ပိုင်းစလုံးနဲ့သက်ဆိုင်သက်သွယ်နေပါတယ်။အသက်ရှူတာဟာခန္ဓာကိုယ်ရုပ်ပိုင်းနဲ့သာသက်ဆိုင်တယ်လို့ထင်နေကြပြင်လို့ဝင်သက်ထွက်သက်ဟာစိတ်ပိုင်းနဲ့လည်းအများကြီးသက်ဆိုင်ပါတယ်။ဒီသမထလားရှင်ကိုဆက်ပြီးပြင့်ပြောတဲ့အခါယောဂီဟာမိမိရဲ့စိတ်အတွင်းမှာအကုသိုလ်စိတ်တွေဒေါသမောဟမလုံလုံသာစိတ်လိုချင်သတ်မှတ်တဲ့စိတ်ကျောက်စိတ်မနာလိုဝင်တိုးတဲ့စိတ်အဆရှိတဲ့ကိလေသာအညစ်အကြေးစိတ်တွေပွားများလာရင်ယောဂီရဲ့အသက်ရှူတာဟာညံ့လာပါတယ်။ပြင်းထန်လာပါတယ်ဆိုတာကိုလက်တွေ့ခံစားသိရှိလာကြပါလိမ့်မယ်။နောက်ဒီအသက်တို့အညစ်အကြေးတွေကျင်းပင်သွားတဲ့အခါကျတော့အသက်ရှူတာဟာသူ့ငိုတဘာဝအတိုင်းပြန်ဖြစ်သွားပါတယ်။ဒါကြောင့်အသက်ရှူတာဟာစိတ်ပိုင်းရဲ့သက်ဆိုင်သက်သွယ်နေပါတယ်အထူးသဖြင့်စိတ်ရဲ့အညစ်အကြေးများနဲ့သက်ဆိုင်သက်သွယ်နေပါတယ်ယောဂီတို့ဟာကိလေသာအညစ်အကြေးတွေဘယ်လိုကျွတ်တက်လာတယ်ဘယ်လိုပွားများလာတယ်သူတို့ကဘယ်လိုအနုပြတုတ်တင်ရမလဲဆိုတာကိုရှာဖွေသိရှိကြဖို့ပါပဲဒီနေရာမှာလွန်တက်ဖက်တဲ့ဟာအခုအညစ်ကြီးသေးပါလိမ့်မယ်ဝင်သက်ထက်တဲ့ဟာစိတ်ရဲ့အမှန်တရားကိုရှာဖွေစူးစမ်းရမှာအင်မတန်အတုံးဝင်တဲ့ကိရိယာတရားဗလာဖြစ်ပါတယ်။ယောဂီတို့ဟာဝင်သက်ထက်တဲ့ကိုရှုမှတ်နေတဲ့အခါမှာစိတ်နဲ့ပတ်သက်တဲ့အမှန်တရားတစ်ချို့ဟာသူတို့အလိုလိုထိုးရှားလာကြပါလိမ့်မယ်။ယောဂီတို့ရဲ့စိတ်အာရုံဟာအင်မတန်လှုပ်ရှားနေပါတယ်။ကိုယ်ပြေးပြေးပြေးလှုပ်နေပါတယ်။အညာအပြာလုံလို့နေပါတယ်လှက်လဲနေပါတယ်စိတ်မငြိမ်ဘူးညီနာပြီးပြားလို့မှမနေခြင်းဘူးဆက်ဆက်သာပြေးနေတာပဲတခါတလေများဝင်သက်ဖက်သက်ကိုတခါအသက်ရှူကလေးတော့တောင်းမှစိတ်ဆိုင်မနေနိုင်ပါဘူးတခါထွက်ပြေးတော့များရောစိတ်ဟာဘယ်တော့လှုပ်ရှားတယ်လဲဆိုတာရောဂီတို့ကိုယ်တိုင်ထောင်ကြပြည့်ပြည့်နိုင်ပါလိမ့်မယ်နောက်ဤရှိနာမည်အမှန်တရားတစ်ခုကတော့ဒီလုံချာပြေးလွှားနေတဲ့စိတ်ဟာဘယ်သူပြက်လဲနေကြဆိုတာပါပဲ။မရင်မပြက်နိုင်တော့အောင်များပြားလှတဲ့ဌာနကြီးမှာအရာဝတ္ထုတွေမှာလှက်လဲနေတာဒီညာလုံးလို့မှတ်လို့တော့မရနိုင်တော့ပါဘူး။ဒါပေမဲ့စိတ်အာရုံဟာအမြဲတည်းလက်ပပြေးလွှားနေတဲ့အချိန်တိုင်းနှစ်ပိုင်းထင်ထင်ရှားရှားရှိလာပါပဲ။တခုကတော့ပြီးခဲ့တဲ့လုံးသွားပြီးတဲ့အချိန်ပုံဆုံးသွားပြီးတဲ့အတိတ်ရဲ့မြင်ရည်ထဲမှာဖြစ်ပါတယ်အတိတ်ကဖြစ်ခဲ့ပြီးတဲ့အမှုကိစ္စတွေကိုအောက်မြေတတိယပြီးမှတ်မိနေပါတယ်တွေးတောနေမိပါတယ်ဒီကိစ္စကဒီလိုဖြစ်ခဲ့တာပဲဒေဝီဒေဝါကဘယ်လိုလုပ်ခဲ့တာပဲပြောခဲ့ဆိုခဲ့တာပဲငါကပေါ်ကားတာပဲအဲ့ဒီတုန်းကငါကဘယ်လိုပြည့်စုံပြန်ခြေရမယ်လို့မသိလိုက်ဘူးဘယ်လိုပြန်ပြောင်းရမယ်လို့မသိလိုက်ဘူးနောက်တစ်ခါသာဆိုရင်ငါကဒီလိုပြန်ပြောလိုက်မယ်ဒီလိုပြန်တုံ့ပြန်လိုက်မယ်အစရှိလို့စိတ်ကူးတဲ့မှာအတိတ်ကာလကနေအနာဂတ်ကာလတွေရောက်ကြောပြန်ပါတယ်။နောင်ဖြစ်တဲ့အချိန်လေးရောက်ကြောပြန်ပါတယ်။နောင်လုံးတဲ့အလုပ်ကိစ္စတွေတဲ့စိတ်ကူးနေပါတယ်။ဒီလိုနဲ့စိတ်အာရုံကအတိတ်ထဲရောက်လိုက်လှိမ့်နေလိုက်အနာဂတ်ထဲရောက်လိုက်လှိမ့်နေလိုက်လေအချိန်လုံးအတိတ်မဟုတ်ရင်အနာဂတ်ထဲမှာသာမြေလျားနေပါလေအခုလက်ရှိပြစ်တုပ်ပံတဲ့တဲ့မှာတော့မနေနိုင်ပါဘူးဒါပေမဲ့ယောဂီတို့ဟာပြစ်တုပ်ပံတဲ့တဲ့မှာတော့နေကြရမှာပါအတိတ်ကဘယ်နဲ့နေလို့ရပါမလဲအတိတ်ဟာဖြစ်ပြီးပြီမရှိတော့ဘူးကြွားပြီးအပြီးအပိုင်ပုံဆုံးသွားပါပြီပုံဆုံးပြီးသွားတဲ့အချိန်ကိုပြန်ခေါ်ယူလို့မရနိုင်တော့ပါဘူးဒီအချိန်ထဲမှာပြန်နေလို့လည်းမရနိုင်တော့ပါဘူးကဘာပေါ်မှာရှိပြီးသမျှပိုက်ဆံလေးဒေါ်လာတွေပေးပြီးဒေလေးလေးပြန်မရနိုင်တော့ပါဘူး။တခါတည်းပြန်လာမရှိကုန်ဆုံးသွားပါပြီ။ဒီအတိုင်းပါပဲမဖြစ်သေးတဲ့လုံးမလာသေးတဲ့အနာဂတ်အချိန်ထဲမှာလည်းနေလို့မရပါဘူး။ အနာဂတ်နေကြီးစိတ်တုပ်ပါဖြစ်လာမှအခုဖြစ်နေတဲ့လက်ရှိအထုံထဲမှာကနေလို့ရပါတယ်။ဒါပေမဲ့ကြည်စမ်းပါဦး။စိတ်အာရုံဟာဘယ်လိုသူ့အကျင့်ဝတ္တိရဲ့အကျဉ်းသာဖြစ်နေကြလဲဆိုတာအချိန်လုံးနဲ့အတိတ်ထဲပြေးလိုက်အနာဂတ်ထဲပြေးလိုက်နဲ့စိတ်တုပ်ပါတဲ့မှာကိုမနေနိုင်ပါဘူး။ကိုပြေးပြီးပြေးရင်စိတ်ဟာစိတ်လှုပ်ရှားနေပါတယ်။ဒရင်ရိုက်နေပါတယ်။ဘဝကိုဘယ်လိုနေရထိုင်ရမယ်ဆိုတာကိုမသိပါဘူး။ဒီကမ္မထာနည်းကတော့ဘဝနေနည်းပါပဲ။ယောဂီတွေအခုကစပြီးတော့စိတ်အာရုံကိုပြစ်တုပ်ပံတည်တယ်မှာထားကြပါ။ဘဝကိုပြစ်တုပ်ပံတည်းမှာဘယ်လိုအသက်ရှင်ရမယ်ဆိုတဲ့နည်းကိုစပြီးသင်တန်းသိနေကြတာပါပဲ။အခုအချိန်အထိပြစ်တုပ်ပံတည်တယ်မှာတကယ်ဖြစ်ဖြစ်နေတာကတော့ဝင်တဲ့ဝင်သွားတာဆက်တဲ့ဆက်သွားတာကိုအသက်ရှင်ထွက်လိုက်တယ်အခုအသက်ရှင်ထွက်လိုက်တယ်လို့အာရုံပြုနေဖို့ပါပဲဒါပေမဲ့စိတ်ကဒီလိုမနေချင်ပါဘူးတစ်ခါနှစ်ခါလောက်ပဲဝင်တဲ့ဆက်တဲ့ကိုရှုမှတ်နေပြီနောက်တစ်ခါပြန်ပြီးတော့အတိတ်ထဲပြေးလိုက်အနာဂတ်ထဲပြေးလိုက်နဲ့ထုတ်ရှားဝင်ပြန်နေပါတယ်ဒီလိုလုံးတက်တဲ့စိတ်အာရုံရဲ့ဝတိအကျင့်ကိုယောဂီတို့ကသိချင်ချင်းနဲ့ကြောင်းလဲပြရပါလိမ့်မယ်။ပြစ်တုပ်ပံထဲမှာနေဖို့ပြစ်တုပ်ပံတဲ့ထဲမှာအကျေဖြစ်ပြနေတဲ့အတိုင်းကိုရှုမှတ်နေဖို့ပါပဲ။နောက်စိတ်အာရုံနဲ့ပတ်သက်တဲ့အမှန်တရားတစ်ခုကလည်းယောဂီတို့ထင်ရှားသိရှိလာကြပါလိမ့်မယ်။အဲ့ဒါကတော့ဘာလဲဆိုတော့စိတ်ရဲ့အမျိုးအစားဘယ်လိုအာရုံတွေကိုစိတ်ကစောင်းတောင်းနေပါသလဲဆိုတာဖြစ်ပါတယ်။မကြာခဏလေစိတ်ထဲမှာအာယုံတစ်ခုတစ်ခုပေါ်လာတတ်ပါလေဒီအာယုံဟာအတိတ်နဲ့ပတ်သက်တာပဲဖြစ်ဖြစ်အနာဂတ်နဲ့ပတ်သက်တာပဲဖြစ်ဖြစ်ပေါ်လာပြီးလို့ဒီအာယုံမှာမပြီးဆုံးသေးခြင်းလေသံသာတစ်ခုစာတစ်ကြောင်းမှာမပြီးဆုံးသေးခြင်းလေစိတ်ထဲမှာတခြားအာယုံတစ်ခုပေါ်လာပြန်ပါလေဒါမပြီးဆုံးသေးခြင်းမကုန်ဆုံးသေးခြင်းနောက်တစ်ခါနောက်အာယုံအတိတ်တစ်ခုကပေါ်လာပြန်ပါတယ်ဒီလိုနဲ့အာယုံလေးဟာတစ်ခုပြီးတစ်ခုဘယ်လိုမှအစီအစဉ်မရှိအမှုမောက်မတည့်ပါဘူးအဆက်အဆက်လည်းမရှိပါဘူးဒီလိုဘယံတတာစိတ်ကူးပေါက်နေကြတယ်ဟာစိတ်ကြီးပေါက်တာတက်တက်ပါပဲဒီလိုလူကိုအယူစိတ်မနှံ့ဘူးလို့ခေါ်ပါတယ်စိတ်ဟာအမှုမောက်လည်းတည့်ပါတယ်အစီအစဉ်လည်းတက်လာပါတယ်ဆိုရင်တော့စိတ်ယူမဟုတ်ပါဘူးလို့ဒီလိုမျိုးစဉ်ကုန်တာအတိုင်းပြသကြပါလေ။ဒီကောင်းတာလေဆိုတဲ့စိတ်ကိုလေနှမျိုးပိုင်းခြားထားနိုင်ပါလေ။မြင့်တက်စရာဒီမျိုးစရာကောင်းတာနဲ့မမြင့်တက်စရာစိတ်မချမ်းသာစရာကောင်းတာရဲ့လို့နှမျိုးဖြစ်လာပါလေ။အတိတ်ကဖြစ်ခဲ့တာကိုပြန်သတိရရင်လေဒီမြင့်တက်စရာနဲ့မမြင့်တက်စရာအနာဂတ်ကိုတွေးတောလိုက်ပြန်ရင်လေမြင့်တက်စရာနဲ့မမြင့်တက်စရာဒီနှမျိုးပါပဲဒီလိုတွေဖြစ်တဲ့အခါမှာစိတ်ကဘယ်လိုအကျင့်ဖြစ်လာကြလဲဆိုတော့အာယုံဟာစိတ်တိုက်ဖြစ်တယ်ဆိုရင်ကာယစရာကောင်းတယ်ဆိုရင်အဲ့ဒါကိုသဘောကျမြတ်တက်ကြပါပဲဒီသဘောကျမြတ်တက်တာကလေးမျိုးနောက်ထပ်လူကျင်ပါသေးတယ်ဆိုတော့လူကျင်တောင်းတမှုကလေးလည်းဖြစ်လာပါတယ်နောက်တစ်ခါဒီတောင်းတမှုကလေးကနေပြီးတော့ဥပ္ပဟိကလေးဖြစ်လာပါတယ်ဒီတိုင်းပါပဲစိတ်အချမ်းသာစရာစိတ်မလို့နားစရာအာရုံကိုလည်းစိတ်ကမကြိုက်ဘူးလက်မခံရဘူးမကြခင်လည်းဒါကိုသုံးထုတ်ချင်လာပါပဲလုံးပြီးလာပါပဲအချိန်လုံးပဲစိတ်ကလူလားတိုင်းတာမှုမှုတွေမှုနဲ့မလို့လားမှုသုံးထုတ်မှုလုံးပြီးမှုဒီနှမျိုးကြားထဲမှာပဲစိတ်လှုပ်နေပါတယ်ຢာကဒေါသအဝိဇ္ဇာຢာကဒေါသအဝိဇ္ဇာဒီလိုဖြစ်တာခါမှာစိတ်ထဲမှာအာရုံကြီးပေါ်နေတယ်ဆိုတာတောင်းတတိမရှိကြပါဘူးအမြင်မှမရကြပါဘူးအမြင်လွဲမှုအမှန်တရားကိုမသိမှုကသွားမုန်းလာပါတယ်ဒါတွေဟာစိတ်ရဲ့သဘောတဘာဝတွေပဲဖြစ်ပါလေစိတ်ရဲ့အမြင့်အကျိုးတွေအားလုံးအကုသိုလ်တွေအားလုံးဟာအဝိဇ္ဇာညာကဒေါသသုံးမျိုးတို့ကဖြစ်ပေါ်လာကြတာကြီးပါပဲလောဘဒေါသမောဟတို့ရဲ့ဆုံးမမှုပစ္စည်းတွေရှိပါတယ်စိတ်အာရုံဟာအချိန်လုံးအဆက်မပြတ်ဒီလောဘဒေါသ မောဟတွေမှာပဲသိနေကြပါပဲ။ဒီလိုသိရုံနဲ့ဆိုရင်ဘယ်နဲ့လို့ဒီကြောရှင်မှုရင်းချမှုညှတာမှုတွေကိုခံစားနိုင်ကြပါမလဲ။ဒီသိရုံဟာသိသိရင်ပုဂ္ဂိုလ်သာခံစားနိုင်ရမှာဖြစ်ပါလေ။သိရဒီလိုသိနေတဲ့အကျင့်တွေကိုကျမ်းလေးသိဖို့ရမှာတော့ဒီသမထာကြီးကကိုယ်ပါလိမ့်မယ်။ဝိသက်သက်သက်ကိုရှင်နေတာဟာစိတ်အားလုံးရဲ့အကျင့်ပုံစံကိုကျမ်းလေးသိနိုင်ကြွရှိပါတယ်။ယောဂီတို့ဟာမိမိတို့ရဲ့မတန်ရှင်းမစင်ကြယ်တဲ့စိတ်အားလုံးတွေကိုတန်ရှင်းရှင်းအောင်လုပ်ပြလို့ရနေပါတယ်။ဝိသက်သက်သက်ကိုရှင်ခြင်းအားဖြင့်အာယုံဟာအခုတည်းမှာအဲ့ဒီဝင်ပြီးတော့တမာတိဖြစ်လာပါတယ်။ဒါပေမဲ့တမာတိဖြစ်ရုံညနဲ့စိတ်ကိုစရှင်းစေပြင်အောင်လုပ်ဖို့ရမှာအကျုံးမလုပ်ပါဘူး။ဒါကြောင့်မို့ဒီသမထနည်းရဲ့နောက်ဆုံးရည်မှန်းချက်ပန်းတိုင်ဟာစိတ်ဆိုင်မှုဟာတမာတိမဟုတ်ပါဘူး။တမာတိဟာလောဘစိတ်ဒေါသစိတ်မောဟစိတ်တို့နဲ့ရှင်ပြီးတော့လေအရင်ခံပြီးတော့လေတောက်တည်နိုင်ပါတယ်။ဒီတော့တမာတိဟာစိတ်ဉာဏ်ရှင်းစေပြမှုမဖြစ်နိုင်ပါဘူးဒီလိုတမာတိမျိုးဆိုရင်တော့စိတ်ကိုပေါ်ပြီးတောင်းငြိမ်းဝမ်းစေပါဦးမယ်ဒါကြောင့်မို့ယောဂီတို့တမာတိထူထောင်ရမှာပထမဆုံးအဖြစ်ဟာစိတ်ကိုဉာဏ်ရှင်းစေပြစေတဲ့အဖြစ်ဖြစ်ရပါလိမ့်မယ်ဝိသက်ထွက်တဲ့ကူတာတဘာဝအလျောက်သူ့ဘာသာစီးဝင်ထွက်နေတာကိုရှုနေတဲ့အခါများမှာစိတ်အာရုံဟာဒီထက်မှာတဲ့စူးစိုက်ပြီးနေတဲ့အခါမှာအချင်းအမြင်မှားတာလည်းမရှိဘူးအယူအဆမှားတာလည်းမရှိဘူးတကယ်ဖြစ်ပြနေတဲ့အမှန်တရားတစ်ခုပဲရှိနေတာလေအမှန်တရားကိုလက်တွေ့လက်ခံကြည့်ကိုယ်တိုင်ခံစားနေရပါတယ်ဘုံသက်သက်တို့တတိရှိပြီးမိတာဟာအိမ်မွေတဲ့အမှန်တရားမဟုတ်ပေမဲ့တကယ်ဖြစ်ပြနေတဲ့တကယ်လက်တွေ့ခံစားနေရတဲ့အမှန်တရားပါပဲယောဂီဟာအသက်ကိုရှင်းတဲ့အခါမှာဝင်သက်ကိုလိုချင်သတ်မှတ်တဲ့တဏှာလည်းမဖြစ်ပါဘူး။လောဘလည်းမဖြစ်ပါဘူး။လိုချင်သေးတယ်လိုချင်သေးတယ်လို့ပုံပြီးအသက်ရှင်းပြင်းနေသေးတယ်ဆိုတာလည်းမရှိပါဘူး။မတောင်းတပါဘူး။သူ့အလိုလိုသူ့တဘာဝအတိုင်းဝင်နေတာဝင်နေတာပါပဲ။ထက်လေကလည်းသူ့ထုတ်တဲ့အခါမှာလည်းထက်လေကိုမလိုမုန်းထားမဖြစ်ပါဘူး။ကြောက်ကြပါစေဒီထက်လေကိုငါမုန်းပါတယ်လို့လည်းမဖြစ်ပါဘူး။သူ့အလိုလိုလူသာဝင်လိုက်ဆက်လိုက်ဝင်လိုက်ဆက်လိုက်ဖြစ်နေတာပါပဲ။ယောဂီကဒီဖြစ်နေတာကိုတတိရှိနေရတာပါပဲ။သူပြန်ဘာမှမလုပ်ရပါဘူး။ဝင်သက်ဆက်သက်ကိုတတိနဲ့စုလို့မြတာပါပဲ။လူချင်းတောင်းဆမှုကြွတာမှုလည်းမပါပါဘူး။မလူချင်းမှုကျင်းထယ်မှုမုန်းတီးမှုလည်းမပါပါဘူး။ဒါပေမဲ့ဒီလိုတကယ်ဖြစ်နေတဲ့အချိန်တစ်ခဏကလေးတွေဟာအမှန်တန်ရှားပါတယ်တနည်းလုံးရှင်းတဲ့အခါမှာညာတော့အဖြစ်အချိန်ဒီမှာတော့စိတ်အာယုံဟာလောဘဒေါသမောဟအနည်းအကျဉ်းတွေဒီမှာဒါလုံးပြည့်ပြီးလင့်နေတာကများပါတယ်တစ်ခါတလေကလေးမှာဒါတစ်ခဏကလေးတစ်ခဏလေးမှာစိတ်အာယုံဟာဝင်သက်ဆက်သက်ပေါ်မှာပဲပြီးနေတတ်ပါတယ်အတိတ်ကိုလည်းမရောက်ဘူးအနာဂတ်ထဲလည်းမရောက်ဘူးလောဘဒေါသမောဟတွေလည်းမရှိဘူးဒီတော့ဗတ်တဲ့မှာဝင်သက်ဆက်တဲ့ဝင်သက်ဆက်တဲ့အခုတည်းကအာရုံစိုက်ပြီးရှုနေတဲ့အချိန်ကလေးတွေဆိုတာဖြင့်အမတန်ကောင်းတဲ့အချိန်ကလေးတွေပါပဲအဲ့ဒီအချိန်လေးတွေမှာစိတ်အာရုံဟာတန့်ရှင်းစင်ကြဲနေပါတယ်အဲ့ဒီလိုတန့်ရှင်းစင်ကြဲနေတဲ့စိတ်ဟာရောဂီတို့ရဲ့အကင်းတန်တန်အမတန်မြတ်ဆိုင်တဲ့နေရာမှာသူပေါင်းကျောင်းကြီးခုအောင်နေတဲ့အကုတို့တွေကြိလတာအမြင့်ကြီးတွေနဲ့ကြွားပြီးဖြစ်ပြတတ်ပါတယ်ဒီလိုမျိုးသိကြတဲ့အခါမှာမတ်တ်နဲ့ဆိုတ်များပြည့်တယ်လို့ပါပဲဓာတ်နှစ်ခုပေါင်းကြတော့တုံးပြန်ဓာတ်ကန်ကြပြီးဤကြောင့်ကြီးများပေါက်ပွဲတယ်လို့အကြည့်ကျဖြစ်ခိုက်မှုကြီးတွေဖြစ်တတ်ကြပါတယ်ကြိလတာအမြင့်ကြီးတွေဟာသူတို့ကင်းအောင်နေတဲ့စိတ်ရဲ့နေဆိုင်ရဲ့နေရာတွေကနေပြီးစိတ်ရဲ့အပေါ်ပါအပေါ်ညာအထက်ပိုင်းကိုတက်လာကြပြီစိတ်ရဲ့အပေါ်ညာကိုလောက်လာကြတော့ကိုခန္ဓာပေါ်မှာနာကျင်တိုက်ကျမှုအစရှိတဲ့မခန္ဓာပွဲမသားရတဲ့ဒ ုက္ခဝေဒနာကြီးအဖြစ်နဲ့ပေါ်ဝင်ထင်ရှားလာကြပါတယ်ဒီကိုယ်လုံးပေါ်မှာဒုက္ခနာဒီကနာဒုက္ခကိုက်ခဲဒီကကိုက်ခဲနဲ့ပေါ့ဒါကြောင့်ယောဂီတို့ဒီကမ္မထာလေးနဲ့တရားစထိုင်ကြရမှာနာကျင်ကိုက်ခဲမှုတွေအမျိုးမျိုးကိုခံစားကြရတာပေါ့အမှန်စင်စစ်တော့ဒီနာကျင်ကိုက်ခဲမှုတွေဟာယောဂီတို့အတွက်အင်မတန်ကောင်းပါတယ်စိတ်အတွင်းမှာအောင်းနေတဲ့အကုဒိုဒီကိလေသာအညစ်အကြေးတွေဟာစိတ်ရဲ့အပေါ်ယံတက်လာကြပြီးပြိုက်ပွေသွားကြတာဖြစ်ပါတယ်။ယောဂီတို့ကဒီကနေ့ခံစားနေကြတဲ့ညောင်းတာညာတာနာကျင်တိုက်ခဲတဲ့ဝေဒနာတွေဟာမနှက်ပါဆိုရင်နည်းနည်းလဲသွားကြပါလိမ့်မယ်။တပည့်ခါမှဆိုရင်တော့ဓာတ်တဲ့ပိုးကြီးနည်းနည်းလာပြီးဒီဒုက္ခတွေတဲကဝေဒနာတွေတဲကလွတ်လွတ်လာပြီးအတွင်းနဲ့နဲ့မှာစုပေါင်းပြီးအောင်းနေတဲ့အမြင့်အကြီးတွေကလည်းလွတ်မြောက်လာကြပါလိမ့်မယ်။ဥပမာဆိုကြပါစို့အင်းရှင်အမျိုးသမီးတဦးဟာမျိုးသွေးမျိုးပုံနဲ့ခမင်းကြီးချက်ပြီးတော့မျိုးကိုနောက်ထပ်မလိုတော့တဲ့အခါကျတော့ရေအေးအေးကြီးကြီးနောင်နေတဲ့မျိုးသေးတွေကိုရေနောင်ပြီးမျိုးညွတ်လိုက်ပါတယ်။အင်မတန်ပိုးနေတဲ့မျိုးသေးတွေနဲ့ရေအေးအေးနဲ့ဖြစ်ကြတဲ့အခါကျတော့အပူနဲ့အင်းတုံ့ပြန်မှုကြီးဖြစ်ပြီးချူးကနေဖြစ်ပါတယ်။အင်းရှင်မကနောက်ထပ်ရေလက်တစ်ခုယူလာပြီးလောင်းပြန်ပါတယ်။နောက်ထပ်ချူးကနေဖြစ်ပြန်ပါတယ်။ဒီလိုနဲ့ပဲချူးကနေနီးတည်သွားတဲ့အဖြစ်ဖြစ်နေတာလိမ့်မယ်။နီးရဲ့အပူအေးအရှင်ရဲ့ရေရဲ့အပူအေးအရှင်တို့ဟာသူညှက်ကြကြတဲ့အခါကျတော့ချူးကနေမဖြစ်တော့ပါဘူး။အဲ့ဒီအခါကျတော့ရေဟာလက်တစ်ခုနဲ့သာမဟုတ်ဘူးရေပုံးတစ်ပုံးလုံးနဲ့နောင်ရင်တောင်မှရှုခနဲ့မဖြစ်တော့ပါဘူးနီးနဲ့ရေနဲ့တုံ့ပြန်ဖို့မှမဖြစ်တော့ပဲဘူးအပူနဲ့အေးကညှက်တာသွားပြီးဖြစ်တဲ့အတွက်ကြောင့်ဒီလိုဖြစ်ကြပါတယ်ပိုးနေတဲ့မိဘတွေမှာရေမနှောင်းပဲရေအစားမိသွေးပူပူတွေထပ်ပြီးလောင်းချက်ပြန်ရင်လေတုံ့ပြန်မှုမရှိတော့ပါဘူးရှုကနေလည်းမဖြစ်ပါဘူးအပူချင်းအသာတကြီးပဲလက်ခံလိုက်ကြပါတယ်ဒါဟာသဘာဝဓမ္မပါပဲတစ်ခါတလေလေယောဂီတို့တချို့ကလာပြီးပြောတတ်ပါတယ်ဒီလိုညောင်းတာညာတာတိုက်တာဆဲတာတွေဟာထိုင်ရတာကြံလို့လို့မနေ့၄နာရီ၄နာရီခွဲကနေည၉နာရီ၉နာရီခွဲအထိထိုင်နေကြရတာထိုင်နေကြမှာမဟုတ်ဘူးဒါကြောင့်နာတာ၊ကျင်တာ၊ထုံတာပါလို့မှန်ပါတယ်။ဒါပေမဲ့ဒီပိုင်းတစ်ခုတည်းမှန်ပါတယ်။လုံးဝမှန်တာတော့မဟုတ်ပါဘူး။ယောဂီတို့တချို့ဟာစထိုင်လို့7မိနစ်လောက်ပဲရှိပါသေးတယ်။နားကုန်ကြပြီ။ရုပ်ရှင်တို့၊စပွဲတို့အပျော်ပါနေရပြီးကြောက်ကြရင်တော့အကြာကြီးထိုင်နိုင်ကြသားပဲ။နာလည်းမနာဘူး၊ကြိုက်လည်းမကြိုက်ဘူး၊ဖက်ပြေးခြင်းနဲ့စိတ်လည်းမပေါက်ဘူး။အန်ကျင်အော်ခြင်းလည်းမဖြစ်ဘူး။အိမ်လိုက်တာလည်းမရှိဘူးတရားထိုင်တဲ့အချိန်ကျတော့ကျဲပြီးအိမ်လိုက်တာပဲမျက်စိကိုမဖွင့်နိုင်ဘူးတရားထိုင်တာလည်းရက်လိုက်ရောအိမ်လိုက်တာအားလုံးနဲ့တစ်ခါတည်းပြေးရောတစ်ခါတရားပြန်ထိုင်ရရင်ပြန်အိမ်လိုက်လာပြန်ရောဒါဟာပါလေဒါဖြစ်တာပါလေယောဂီတို့ရဲ့အတွင်းနှစ်ဆိုင်တဲ့နေရာမှာရှိတဲ့မျိုးပေါ်ထဲမှာမျိုးပူပူလေးလောင်းနေတာကိုလောဘဒေါသမောဟမီးတွေကတစ်ချိန်လုံးလောင်းနေကြပါပြီအပျော်အပါးတွေအာယုံခံစားကြတော့လောဘဒေါသမောဟမီးကြီးတဲ့တွေနောက်ထပ်ထက်ပေးလိုက်တာပေါ့ဒါကိုကိုယ်တွင်းကမီးကူပူပူကလည်းပျော်ပျော်ရှင်ရှင်ပြုံးပြုံးလေးနဲ့ပဲလက်ခံပါတယ်တုံ့ပြန်မှုမလုပ်ပါဘူးတရားထိုင်တဲ့အခါမှာတော့တစ်ခဏလေးလောက်သာပဲစိတ်ကဖြူစင်ပန်းရှင်းတယ်ဆိုရင်ပဲအဲ့ဒီအချိန်ကလေးမှာစိတ်အာယုံဟာလောဘဒေါသမောဟတွေကျင်းဝေးနေပါတယ်။ဒီအကုသိုလ်တွေကျင်းဝေးမှုကိလေသာတွေကျင်းဝေးမှုဟာသီလရည်လိုအင်းညတော့စိတ်ထဲမှာလောင်းနေတဲ့ဤဘုတ်ကြီးနဲ့ထိပ်ွေကြတော့စုကနေစုကနေနဲ့အကြီးအကျယ်တုံ့ပြန်မှုကြီးတွေဖြစ်ကြတာပေါ့။အတွေ့အကြုံများတဲ့အင်းရှင်မကဤဘုတ်ပူပူကြီးပေါ်မှာရေအေးအေးကလေးဖြန်းပေးလိုက်တဲ့အခါမီးအေးသွားတည်တယ်။ညံထက်ရတဲ့ယောဂီပုဂ္ဂိုလ်ကလည်းဆက်လက်ပြီးတော့တရားထိုင်ကြပါလေ။အခုခံစားတွေးကြည့် နေရတယ်အထက်အထဲတွေအမျိုးမျိုးမမျိုးသားမထိုင်းသားတွေအမျိုးမျိုးတွေရှိနေတယ်နဲ့လို့ဆက်လက်ပြီးတော့ကျင့်ကြပါတရားထိုင်ကြပါတစ်ပြေးချင်းနဲ့အပူကြီးတွေကြောက်ကြွယ်ကုန်သွားတာကိုတွေ့ကြရပါလိမ့်မယ်ဒီနောက်ကျလာတော့ဆန်းသာစွာအင်းငိမ့်စွာနေထိုင်နိုင်ကြပါလိမ့်မယ်ဒီကမထမ်းတော့ဟာကိုကိုတိုင်းနဲ့လုံးရမှာဖြစ်ပါတယ်။တခြားဘယ်သူတဦးတယောက်ကမှကို့အတွက်ဝင်လို့မပေးနိုင်ပါဘူး။ကို့စစ်ပွဲကိုကိုကိုတိုင်းဝင်တိုက်ရပါလိမ့်မယ်။ကို့ရဲ့စစ်တင်မှုကိုကိုကိုတိုင်းလုံဆောင်ရပါလိမ့်မယ်။အခြားတယောက်ကလုံမပေးနိုင်ပါဘူး။တရက်တော့ပုံတုံးသွားပါပြီ။ဒီလိုပဲမနေ့ကတရက်ပုံသွားပုံမှာပါပဲ။နောက်တည့်ပြည့်တည့်ရက်နဲ့ဆယ်ရက်ကုန်သွားမှာပါပဲဆယ်ရက်တရားပတ်ပြီးတဲ့အခါကျတော့ယောဂီတို့ဟာမိမိတို့စုပေါင်းတုံလောင်ထားခဲ့တဲ့ဒုက္ခဆင်းရဲတွေကိလေသာအညစ်အကြေးတွေကလွတ်နိုင်ကြမြလွတ်ကင်းပြီးတော့ကျုံညုံကလေးနဲ့ပြန်နိုင်ကြဖို့ဖြစ်ပါတယ်ယောဂီတို့တစ်သက်တာလုံးအဆုံးပြေနိုင်တဲ့ဒီကမ္မထာနီးကောင်းရင်းနဲ့ကိလေသာအညစ်အကြေးတွေကိုကုန်စင်အောင်ပြုထုတ်ပြကြပါဒီလိုလုပ်ဖို့ရတာအင်မတန်အားကျွမ်းမှန်တဲ့အလုပ်လုပ်ဖို့ရလိုပါတယ်။အင်မတန်စိတ်အားထက်သန်စွာနဲ့လုံလောက်ဝိရိယနဲ့လေးလေးနက်နက်အလုပ်လုပ်ရန်ဖြစ်ပါတယ်။ဒါအတွက်ကိုအကြံဉာဏ်နဲ့အတိအနည်းငယ်ပေးခြင်းပါတယ်။အခုကတော့တရားထိုင်တဲ့အချိန်မှာအမြဲတည်းအဆောက်အဦအပြင်းမှာပဲထိုင်ပါ။အပြင်းသက်မှာတရားမထိုင်ပါနဲ့။နောက်ပိုင်းတရားရင့်ကျက်လာတဲ့အခါကျတော့ဒီနေရာမှာမဆိုးဆိုးတိုက်တဲ့နေရာအပြင်းနေရာမှာပဲဖြစ်ဖြစ်အတွင်းနေရာမှာပဲဖြစ်ဖြစ်တရားထိုင်နိုင်ပါလေ။မြတ်စွာဘုရားဟာစစ်တဲ့အောက်မှာပဲဘုရားအဖြစ်ကိုရောက်တော်မူတာပဲ။ဒါပေမဲ့ယောဂီတို့အစအဦးမှာတော့အခုအစ်စ်မှာတော့အစအဦးထဲမှာပဲတရားကျင့်ကြတာ။အပြင်းမှာတရားထိုင်နေတုန်းမှာလေတိုက်ရင်နာဘီဝါကိုလေးကြည့်ပြီးဝင်သက်ဖက်ဖက်ချိတာကိုမသိသေးဖြစ်တတ်ပါလေ။လေရဲ့ချိမှုကတော်ပြီးထင်ပေါ်နေတတ်ပါလေ။မျက်စိပိတ်ပြီးထိုင်နေရင်တောင်မျက်စိမှာအလင်းရောင်တိုက်ရိုက်ဝင်နေရင်စိတ်ရဲ့အတွင်းပိုင်းကိုအာရုံရောက်ဖို့ရမလွယ်ပါဘူး။ဒါကြောင့်တိုက်ရိုက်အလင်းရောင်တိုက်ရိုက်တိုက်ခုမှုကိုရှောင်ပါ။နာနေချိန်မှာတော့အပြင်းတက်မှနေနိုင်ပါတယ်။လဲလျောင်းကျင်လဲလဲလျောင်းနိုင်ပါတယ်။တရားထိုင်ချိန်မှာတော့အမြဲတမ်းပဲအဆောက်အဦအထဲမှာသာထိုင်ပါ။နောက်တစ်ခုကတော့ယောဂီတို့တရားစခန်းရဲ့အမှတ်ထားတဲ့နေရာအပြင်းမှာပဲနေကြပါ။ဒီဟာအင်မတန်ပဲလိုအပ်ပါတယ်။ဒါကြောင့်လဲဆိုတော့ဒီသမထမ်းကြီးဟာယောဂီတို့ရဲ့စိတ်ဓာတ်ကိုဆွဲသိကြည့်တာခြင်းကြောင့်ဖြစ်ပါတယ်။ယောဂီတို့ခန္ဓာကိုယ်ထဲမှာစိတ်စိတ်ကုသခြင်းတစ်ခုခုလုပ်ရရင်စိတ်ယုံအပြင်းမှာပဲနေရပါတယ်။အပြင်းမဆွတ်ရပါဘူး။စိတ်စိတ်နေရင်အခါမှာလည်းစိတ်စိတ်ခန်းထဲမှာပဲနေရပါတယ်။စိတ်စိတ်ခန်းရဲ့အပြင်းမှာမနေရပါဘူး။အလားတူပါပဲဒီမှာစိတ်ကိုစိတ်စိတ်မှုပြုပြင်မှုတွေပြုလုပ်နေတဲ့အခါမှာဒီတရားစခန်းရဲ့မှတ်တပ်ထားတဲ့နေရာတွေမှာပဲနေနေပါတယ်။စိတ်ဓာတ်ကိုဆွဲစိတ်ရမှာအင်မတန်အကျဉ်းရက်တဲ့ဆွဲစိတ်ရတာမို့ဒီလုပ်ငန်းဟာအထူးတတိနဲ့လုပ်ရပါတယ်။အင်မတန်လေးနက်တဲ့လုပ်ငန်းလည်းဖြစ်ပါတယ်။ဘုန်းကြီးတို့မှာပြင်းထန်တဲ့စိတ်ဆုံးချက်ဖြင့်ချဖို့ရလိုပါတယ်။ကိုယ်ခန္ဓာကိုဆွဲစိတ်တဲ့အခါမှာတော့ဆွဲစိတ်ကုသတဲ့အထူးကုသရာဝင်ကဆွဲရပါတယ်။ဘုန်းကြီးတို့ကိုယ်တိုင်မဆွဲရပါဘူး။လူကြီးပြေးထတဲ့အတွက်ကြောင့်လေဘာကုန်းမှခံစားမှုမရှိပါဘူး။ဘာဖြစ်နေတယ်ဆိုတာလည်းမသိကြပါဘူး။စိတ်ကိုဖွဲ့စိတ်တဲ့အခါမှာတော့ယောဂီတို့ကိုယ်ကိုယ်တိုင်ဆွတ်ဆိတ်ရပါတယ်။ဒီလိုနဲ့မပါပါဘူး။ဒီဆွတ်ဆိတ်ခြင်းရဲ့ခံစားမှုတွေဟာကိုယ်ကိုယ်တိုင်ခံစားရပါလိမ့်မယ်။မြင်ဆိုင်ကြရပါလိမ့်မယ်။စိတ်ရဲ့အပြင်းအနဲ့ဆိုင်ကုန်အဖြစ်ကိုဆွတ်ဆိတ်ပေးရမှာအင်မတန်ကြံ့ခိုင်တဲ့စိတ်ဓာတ်တွေပါတယ်။ဒါကြောင့်အင်မတန်အင်မတန်ကြံ့ခိုင်တဲ့သုံးချက်ချက်ဖတ်ထားကြပါသုံးချက်ချက်တစ်ခုကတော့ယောဂီတို့ဒီမှာရှိနေတဲ့အခါမှာတရားသခင်ရဲ့စီကံဥပဒေသတ်မှတ်ချက်တွေအချိန်တရားတွေညွှန်ကြားချက်တွေဟာဘယ်လောက်ပဲမနည်းပါမထိုင်တာဖြစ်ပေမဲ့လို့ ဒီစည်းကမ်းချက်တွေကိုလိုက်နာပါမယ်လို့စံခိုင်တဲ့ဆုံးဖြတ်ချက်ချကြပါ။ဒါကထုံတမ်းစင်လာမှုလုံလို့လုံချင်မှုစံကအလာမှုမဟုတ်ပါဘူး။ရောဂီတွေထောင်ပေါင်းများစွာတို့ရဲ့လက်တွေ့မှုပါ။ရောဂီတွေဒီစံတက်ချက်တွေကိုလိုက်နာစင်သုံးတဲ့အခါသူတို့ဟာဒီလိုတရားစခန်းကိုလာရတဲ့လာရခြင်းအကျိုးကျေးဇူးတွေပုံမှန်စားကြရပါတယ်။ဒါကြောင့်မို့အခုရောဂီဘောဂီတွေကလည်းမိမိတို့ရဲ့အကျိုးကျေးဇူးခံစားရအောင်လို့ဒီမှာပေးထားတဲ့စိတ်ဆန်းတမှတ်ချက်တွေကိုလိုက်နာကျင့်သုံးပါမယ်လို့စိတ်သုံးချက်ချက်ထားကြပါအထူးသဖြင့်ဘောဂီစိတ်လုံးဝစိတ်စိတ်နေခြင်းတုတ်ပိတ်ထားခြင်းစိတ်ကံကိုလိုက်နာပါစကားလုံးဝမပြောပါဘူးလို့တန်တိတ်ခံချက်ထားကြပါနောက်လိုက်နာရမယ့်စိတ်ကံကတော့တနာရီစီတနာရီစီဒီနေ့မှာ3ကြိမ်မနေ့7နာရီက9နာရီနေ့လယ်2နာရီခွဲက3နာရီခွဲညနေ6နာရီက9နာရီဒါပဲဖြစ်ဖြစ်တရားခန်းမထဲမှာလာပြီးတရားထိုင်ကြဖို့ခါလိုအပ်ပါတယ်ဒီအချိန်အတွင်းမှာတရားခန်းမထဲကအပြင်ကိုဆက်မသွားဖို့ရာတန်တိတ်ခံချထားကြပါမကြာခင်ပဲကျင်းမကြခင်ဥပမာမနေ့7နာရီမထိုးခင်တရားခမ်းမတဲ့ကိုရောက်ယူပြီးသားဖြစ်နေပြီ။တွန်းနိုင်အချိန်ပြည့်ပြီးတရားခမ်းမကအပြင်ထွက်မယ်လို့သုံးချက်ပြကြတာ။တရားထိုင်နေခြင်းအခါမှာညောင်းညာလို့နာကျင်ဆိုင်ချဲလို့ကိုမြညာအရိယာပုတ်ကြောင်းရှိခြင်းလေဆိုရင်လေကြောင်းရှိထိုင်နိုင်ပါလေ။ဒါပေမဲ့တတ်နိုင်ပြီးမရှိသေးတဲ့မပြောင်းတဲ့ထိုင်ဖို့ရာသေးတာပါ။သုံးချက်ပြချပြီးထိုင်ရင်စိတ်တဟာပုံမျိုးစန့်ခိုင်လာပြီးတော့လူရဲ့တရားထိုင်ပြီးတဲ့အခါမှာအရိယာတုတ်ကိုလုံးဝပြောင်းရွှေ့ခြင်းမရှိဘဲထိုင်နိုင်လာပါလိမ့်မယ်။အခုအချိန်ဒီမှာတော့ပြောင်းရွှေ့ခြင်းကိုပြောင်းရွှေ့ထိုင်နိုင်ပါတယ်။တဏှာကြီးကြီးဖြစ်မသွားတဲ့တရားခမတဲ့မှာပဲနေတာ။အချက်တစ်ခုကိုလည်းသတိထားပါ။ဘောဂီတို့ရဲ့အသိဉာဏ်တွေဟာတရားထိုင်တာကိုမထိုင်ကြည့်အောင်ရသတိအောင်ပြန်စားကြပါလိမ့်မယ်။ဒီအသွင်းနံပြီးသေးတဲ့အခြားမဟုတ်ပါဘူး။ရောဂီတွေရဲ့ကိလေသာအမြင့်အကျေးတွေပါပဲ။ဒီတွေကထွက်ပါမသွားခြင်းကြပါပဲ။တမဦးကတော့သူတို့တွေကအဲ့ဒီဒီကိုဝင်လာကြပြီ။နောက်တော့သူတို့တွေကအိမ်ပိုင်ဆိုင်တွေဖြစ်ကုန်ကြပါပဲ။ဒီကြီးနဲ့ကမ္မထမ်းထိုင်တဲ့အခါကျတော့သူတို့တွေကစက်လက်ပြီးမနေနိုင်ကြတော့ပါဘူး။သူတို့တွေအပြင်ထွက်ပြေးကြရပါတော့မယ်။ဒီတော့သူတို့ကအသိဉာဏ်နဲ့စံကြပါတယ်။တရားမထိုင်နဲ့တရားထိုင်တဲ့ရက်ဆိုင်လိုက်ပါလို့စိုက်တွန်းနေကြပါတယ်။ဒုတိယနေ့ကလည်းအရင်ကြည့်ပါတယ်။ဒုတိယနေ့ကျလာရင်စိတ်အားမကြံ့ခိုင်တဲ့ရုပ်ပြများကတော့ထွက်ပြေးကြဖို့တောင်းစီစားကြပါတယ်။ဒါဟာဘာမှမဟုတ်ပါဘူး။အသိဉာဏ်စံလိုက်တာပါပဲ။ဒီလိုတအမြင့်အကျိုးတွေစံဟောင်းတွေကဘောဂီတွေအတင်းကမခွာခြင်းရပါဘူး။တရားဆက်ပြီးထိုင်ရင်သူတို့ကပြေးကြရမှာဖြစ်တော့သူတို့ကတရားမထိုင်သေးဘူးရပါဘူး။တရားမထိုင်ပါနဲ့။တရားစခမှာမနေပါနဲ့။ဆွတ်သွားရအောင်လို့စိုက်ပျိုးနေကြပါတယ်။ဒီကိစ္စမျိုးရံတွေတိုင်းမှာဥပဒနာဆက်တဲ့အခါဥပဒေအတင်းနဲ့စိတ်မပိုင်းလို့ဆက်စိတ်ကြရမှာဖြစ်ပါတယ်။ဒီအခါကျတော့ငြိမ်းရလို့ဒီလိုဆောင်ရနေကြတော့ယောဂီတစ်ခုဟာတရားတစ်ခါကဆက်ပြေးကြကြပါလိမ့်အောင်မယ်။ဒါပေမဲ့ဒေဝိတုံကတော့ကြောက်ခွင့်ရှိမှာမဟုတ်ပါဘူး။ဒါကြောင့်ပြန်တရားကြည့်ကြောက်ခွင့်ရှိပါလို့ရောက်ခွင့်မတောင်းကြပါနဲ့။ရှင်ရင်ကိုဆက်ပြီးဆက်စိတ်ကိတ္တမျိုးတန်းတာမှာဆက်စိတ်ကိတ္တဆရာဝန်ကဒီပိုင်းကစားနဲ့အင်ကြံခွင့်ပြုပါမလား။အခုယောဂီတို့ဆက်စိတ်တာကစိတ်ကိုခွဲစိတ်တာ။ဒီဘုရင်ရဲ့စိတ်တည်းနဲ့ပြစ်တာဖြစ်ပါလေ။မပြီးသေးခင်တပိုင်းကစားနဲ့ဆွတ်စိတ်ရင်းသံလားမှာတရားစခန်းကပြန်ပြောင်းနေစီရင်ဤမတန်ဘေးအန္တရာယ်များတတ်ပါလေ။ဒီတရားလုံးမှာဤမတန်ဘေးနဲ့တဲ့လုံးမှာအခုဒီစိတ်ကြီးလုံးရမယ်လုံးရဖြစ်တာမို့ခမင်းကစားတယ်လို့လုံးလို့မရပါဘူး။အခုတည်းကနေစံကြခိုင်တယ်နဲ့ပြန်ထန်တဲ့သံတုထန်နဲ့ဆုံးဖြတ်ချက်ဖတ်ထားကြပါ။ဘာပဲဖြစ်ဖြစ်အပြင်ကဘယ်လိုပဲဆန်ကလုံးလုံးလေးနဲ့ပဲရင်ဆိုင်လိုက်မယ်လို့တန်တိတ်ခံချထားကြပါ။တ အရာသံကထွက်ပေါ်မပြောပါဘူးဆိုရင်ဒီဟာအင်မတန်အထောက်အပံ့ဖြစ်နိုင်ပါတယ်။နောက်ရန်သူတို့ကတော့ရန်ရုံးကြီးတွေကစစ်သားကြီးလာနေမို့ညကမစားကြရတော့မင်းကစားကြရမှာလူကြီးကအခါစားရင်အတကံမောက်မောက်စားနေကြဆိုရင်အခုလေးပုံပုံသုံးပုံလေးပါစားပါအစာအိမ်ရဲ့တပုံဟာအမဲအလွတ်ပြနေရပါတယ်ဒီတော့မှကောင်းကောင်းတရားထိုင်နေရပါတယ်နောက်ကျသွားပြီးကျော်သွားအောင်ဘယ်တော့မှမစားပါနဲ့မဟုတ်ရင်ဒီရန်သူကလူကြီးကိုစွန့်မဲ့သွားပြီးအနိုင်ရသွားပါတော့မယ်လူကြီးကတရားထိုင်လို့မရတော့ပါဘူးနောက်ရန်သူတို့လည်းရှိပါသေးတယ်။မင်းကပြောခဲ့ပါလေ။ရုပ်ကြီးတွေရောင်းရရင်ကိုယ်ခန္ဓာကိုအနာပေးနိုင်ပါလေ။ဒီမတန်မောပန်းသွားရင်လည်းလဲလျောင်းနိုင်ပါလေ။ဒီလိုလဲလျောင်းနေတဲ့အချိန်ဟာ9မိနစ်မြတ်တာဖြစ်ပါလေ။9မိနစ်ကျော်မပေါ်သေးရပါဘူး။လဲလျောင်းနေတဲ့အခါမှာတော့မင်းရထိုင်ရတာဟာအင်မတန်ပဲတက်တက်တာတာရှိပါလေ။ဒီတော့15မိနစ်မိနစ်20လောက်နိုင်ရင်ဘယ်လောက်လှဲလိုက်တော့အိမ်လိုက်လာပြီးအိပ်ရသွားတတ်ပါလေ။ယောဂီတို့ဟာတရားသခန်းကိုလာကြတာဟာတစ်ခဏတိုင်းတစ်ခဏတိုင်းမှာပဋိစီကြဖို့လေလိုကြကြရှိကြဖို့လာကြတာ။စဉ်းစားပါဦး။ဘာဖြစ်သွားကြသလဲ။ရန်သူကြီးကအနိုင်ယူပြီးသွားမို့သွားပြီ။ဒီအခါမစဲအိပ်ချင်လာရင်နောက်ကျပြလာရင်အသက်ကိုနည်းနည်းပေါ်ပြီးရှင်းရှင်းလေးစီပေးလိုက်ပါ။ပြီးရင်ထုတ်ထုတ်လိုက်ပါ။ဒီလိုနဲ့မှမရဘူးဆိုရင်တဏှာကြီးအပြင်းအထန်တွေထိုင်ရတဲ့အဋ္ဌာအချိန်မှာဆိုရင်မဟုတ်ဘူးဆိုရင်အသာလေးထပြီး9မိနစ်လောက်အပြင်းကိုဖြတ်နိုင်ပါတယ်အဋ္ဌာအချိန်မှာဆိုရင်တော့9မိနစ်လောက်မတက်ရပြီးဝင်တက်ဖြတ်ဖြတ်ကိုဖြတ်ပြီးရှိပါပြီးရင်ပြန်ထိုင်ပါအဋ္ဌာအချိန်အပြင်းမှာမဟုတ်ဘူးဆိုရင်တော့အပြင်းဖြတ်ပြီးနည်းနည်းလေးလမ်းလျှောက်ပေးပါနာမည်နောက်နောက်ဆောက်ပြီးဒီလိုထွက်လို့ကိုတတိယရှိပြီးအရာခမတဲ့ပြောင်းဝင်ထိုင်ပါမဟုတ်ရင်လည်းမျက်နှာနဲ့ရင်ပင်းကိုရည်အင်းနဲ့နဲ့ပြချမ်းပေးပါမျက်နှာပစ်ပေးပါဒီရန်သူကိုရင်ဆိုင်တိုက်ပါသူ့ကိုအနိုင်မပေးပါနဲ့မဟုတ်ရင်ရောဂီဟာအရာနားကျင်မှာတိုးတက်မှုရှိမှာမဟုတ်ပါဘူးနောက်ရန်သူတို့ကတော့ရောဂီတွေစကားမပြောကြဘူးလုံးဝသိစိတ်ရေဖို့မှားထားပါလေ။ဒီသမထမီးမှာဝစီစိတ်လုံးဝစကားမပြောဘဲသိစိတ်နေရမှုဟာအင်မတအရေးကြီးပါလေ။ယောဂီတွေစိတ်ကိုစောစိတ်နဲ့လုပ်တဲ့အခါမှာစိတ်တွေလှုပ်ရှားမှုတွေများလို့လေစိတ်ကစားလို့လေကိုယ်တွေတောင်းတွေစိတ်ကူးရမှုတွေများလို့လေစိတ်ရဲ့အကျိုးရချမ်းတဲ့အပိုင်းကိုမရောက်နိုင်လို့ဖြစ်ပါတယ်။ဒါအတွက်ကြောင့်စိတ်ရဲ့ရင်းချက်မှုဟာအင်မတအရေးကြီးပါလေ။စိတ်ကိုမြင်တတ်အောင်စိတ်စိတ်အောင်လုပ်ရပါလိမ့်မယ်။ယောဂီဟာတဦးတယောက်နဲ့စကားပြောလိုက်ရင်စကားပြောပြီးတဲ့နောက်တရားထိုင်တဲ့အချိန်မှာဒီစကားပြောတာနဲ့ပတ်သက်တဲ့အကြောင်းအရာတွေယောဂီရဲ့စိတ်ထဲမှာပေါ်ပေါက်နေပါလိမ့်မယ်။ဒီစကားပြောတာနဲ့ဘယ်လိုမှမသက်ဆိုင်တဲ့အခြားအရာတွေဟာလည်းပေါ်ပေါက်လာတတ်ပါလေ။အခုဒီနေ့အလုံးလို့ကြည့်ရင်ယောဂီတို့ဟာပဋိသမိကြပါပြီ။မိမိတို့ရဲ့စိတ်ဟာဘယ်လောက်ကစားတယ်လူမှုနေတယ်ဆိုတာအချိန်လုံးလုံးမနာမနေအဆက်မပြတ်စိတ်ကူးရင်ပြီးစိတ်လုံလွင့်နေတာပါပဲအခြားယောဂီတူတူနဲ့စကားပြောပြီးဆိုရင်စိတ်ကပေါ်ကြီးလှုပ်ရှားလာပါတယ်ဒါကြောင့်အချင်းချင်းစကားမပြောကြပါနဲ့အချင်းချင်းစကားပြောလိုက်ရင်ယောဂီဟာမိမိကိုယ်ကိုသာအန္တရာယ်ပြုတာမဟုတ်ပါဘူး။သူတစ်ပါးကိုလည်းအနှောက်အယှက်ပြုရလောက်ပါပဲ။စကားပြောတဲ့ဆိုတာကိုယ်တူတဲ့လူတွေစကားပြောလို့ရတာမှမဟုတ်ပဲ။ခင်ဗျားနဲ့လည်းစကားပြောလို့ရတာမျိုးမှမဟုတ်ပဲ။တခြားပုဂ္ဂိုလ်တူဒီမှာဆိုတော့အခြားယောဂီတူနဲ့သာပြောလို့ရမှာဖြစ်ပါတယ်။ဒီတော့ကိုယ်စကားပြောလိုက်တဲ့အဲ့ဒီယောဂီကိုလည်းသူ့ရဲ့စိတ်ကိုလုံလုံးစေမှုစိတ်ရဲ့ကြားရည်နဲ့ဖန်တီးလိုက်ပြီးချင်းဖြစ်ပါလေ။ဒီတော့အဲ့ဒီယောဂီဟာတောင်းတောင်းတရားထိုင်လို့မရတော့ပါဘူး။တခြားပုဂ္ဂိုလ်တူကိုအနှောက်အယှက်ပြုလိုက်တာပါပဲ။အန္တရာယ်ပြုလိုက်တာပါပဲ။နောက်တစ်ခုကလည်းယောဂီနှစ်ဦးကိုစကားပြောကြရင်တခြားကိုယ်တိုင်စားစားလေးလေးနက်နက်အလုံးလုံးနေတဲ့ယောဂီတွေကလည်းဆက်ဆက်ရဖြစ်ပါလေ။ ကစားမပြောဘူးစိတ်သိမ့်နေဖို့အမတအမတကိုအရေးကြီးပါတယ်။လုံးဝကစားမပြောကြပါနဲ့လုံးဝစိတ်သိမ့်နေကြပါ။အရာချင်းနည်းနဲ့ပတ်သက်လို့မရှင်းလင်းတာတွေရှိရင်ဆရာနဲ့နာပြီးပြေဆုံးမင်းများကြပါရှင်းလေးပါ။ဒီဆိုင်စားတော့ရင်းနဲ့ပတ်သက်တဲ့ကိစ္စရှိနေရှိရင်လေအမျိုးသားတာဝန်ကအမျိုးသမီးတာဝန်ကတို့ကိုမေးပါ။ရုပ်ရည်ကိုအချင်းချင်းတော့လုံးဝစကားမပြောကြပါနဲ့။ဒီစီပိတ်ပြီးနှုတ်ကိုဆင်းသိမ်းထားကြပါ။စိတ်ဆိတ်နေတဲ့ကိစ္စမှာနှုတ်ကမဟုတ်ပါဘူး။ကိုယ်ခန္ဓာကလည်းစိတ်ဆိတ်နေပါ။ကိုယ်ခန္ဓာအစ်င့်နဲ့လည်းတူးနဲ့တူးအဆက်အသွယ်ပြီးကြပါနဲ့။ညလုံးနဲ့စကားပြောတာတို့၊လက်ဟန်ချေဟန်၊ကိုယ်အမူအရာနဲ့စကားပြောတာတို့၊စက်တွေတာတို့၊ဇာရင်းသဖတ်တာတို့လည်းမလို့ကြပါနဲ့။ဒီရက်စိတ်ဒီရက်နှုတ်ကိုဒီကိုနာတာလုံးဝစန့်တပ်ပြီးထားကြပါဒီနေရာမှာလူတွေအများကြီးရှိနေတယ်လေတူးတယောက်ထဲကဘယ်မှမရှိကြလို့ဒီတူးရဲ့နေတယ်လို့နေတာအခြားရောက်ရတဲ့အင်းနဲ့တူးကျွန်တော်ဆက်ကြမှုရဲ့ချက်ဒီကလုံးတို့ဒီအတွက်ရောဒီတပားအတွက်ရောနောက်ဆက်မှုမဖြစ်ပါသေးနဲ့မဟုတ်လို့ရှိရင်ဒီအတွက်ရောသူတပားအတွက်ရောအန္တရာယ်ဖြစ်စေတယ်ဆိုတာကိုအမြဲတည်းရှိတာဒီလိုပထမ၃ရက်မှာဒီပိတ်ပိတ်ပိတ်နေရတာဟာအင်းအင်းတက်တက်ခင်ရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ်ယောဂီတို့မိကစစ်ပါးသီလခံယူခဲ့ကြပါတယ်ဒါဟာလုံလုံလုံစင်ဖုံးထားခြင်းလားညတာမဟုတ်ပါဘူးနာဘာသီလဟာသမထမီးရဲ့အခြေခံအုတ်မြစ်ဖြစ်ပါတယ်။မနေ့၄ညကြီး၄ညကြီးခွဲကနေည၉ညကြီး၉ညကြီးခွဲအထိအမတန်စက်သေးတဲ့အစီအစဉ်တွေအကြောင်းယောဂီတို့ဟာသီလတွေကိုဆုံးဖောက်ဖို့အခွင့်အရေးမရကြပါဘူး။ဒါပေမဲ့ယောဂီရဲ့အချင်းချင်းတဦးနဲ့တဦးစကားပြောကြတဲ့အခါမှာအမှတ်မခင်တဲ့မပြောအပ်တဲ့စကားကိုပြောမိတာလည်းရှိကြရှိတယ်လေ။ကြက်ကားကားပြောတာလည်းသိရင်ရှိတယ်။မဟုတ်ရင်လည်းဆက်မှတ်ထားကြတာလည်းသိရင်ရှိတယ်လေ။ဒီလိုမျိုးသီလတဘာကျိုးပွားနိုင်တာတယ်။သီလဟာတဘာကျိုးရင်တောင်မှအခြေခံအုပ်မြစ်ကမခံတော့ဘူး။ပုံလှုပ်တာပြည်လာပြီးတော့ဖြစ်ဖြစ်ဖြစ်တိုက်တဲ့တမာရီအမှန်မဖြစ်နိုင်တော့ရတဲ့ရတိုက်တဲ့ပညာအမှန်ကလည်းမရနိုင်တော့ပါဘူး။ဒီမှာလာတဲ့ရန်ဒီကြီးတဦးကယောဂီရဲ့ရှေ့တိတ်ရမယ်နိုင်ရင်ကိုသိစုလိုက်ပါပါပဲ။ဒါကြောင့်ပထမ၉ရက်မှာလုံးဝစကားမပြောကြပါနဲ့။လုံးဝဝစီစိတ်စိတ်စိတ်နေကြတာ။ဒါဟာယောဂီတို့အတွက်အမတအကူအညီအထောက်အပံ့ဖြစ်စေပါတယ်။နောက်တစ်ခုကလည်းတတိပေးချင်ပါသေးတယ်။ယောဂီတို့မင်းကပုံနဲ့စိတ်ကိုအနှင်းထိုင်ပါတယ်။ယောဂီတို့ကလက်ခံပြီးအနှင်းကြကြပါလေ။ဒါဟာဒီသမထမီးကိုလက်ခံခြင်းဖြစ်ပါလေ။ဒီမီးတရကိုစံတပ်ပါလိမ္မာကြည့်ကြဖို့ဖြစ်ပါလေ။ဒါကြောင့်ဒီတရားကဆယ်ရက်အတွင်းမှာစံတဲ့၉ရက်မှာတခြားဘယ်သမထမီးရဲ့မှရောမှတ်ပြီးမကြည့်ကြပါနဲ့။ဆိုတဲ့ကသိရပြီးတဲ့ဘယ်သမထမီးတွေဖြစ်ဖြစ်ကိုကောင်းစေမလို့ထံတဲ့နဲ့အခုကနဒီထည့်ပြီးထားလိုက်ပါသမထနဲ့ပတ်သက်လို့ရှားဘူးနားဝရှိတာတွေစားပြီးဖတ်ပြပြတာတွေကိုလည်းခဏနေထားလိုက်ပါအခုဒီမှာနှင်းစားတဲ့အတိုင်းကိုယ်လည်းမပေပါနဲ့ကိုယ်လည်းမပေပါနဲ့ကြော့လည်းမကြော့ပါနဲ့အတူအကျော့ဘာမှမလုပ်ခဲနဲ့လိုက်နာကြည့်ကြပါမဟုတ်ရင်ရုပ်ကြီးတို့မှဒီအန်လေးကြည့်ကြပါလေဒီလမ်းကြီးကိုစပြီးရှင်းလန်းလက်တွေကစိတ်ရဲ့အပြင်းနဲ့ကိုခွဲစိတ်ရတာလေစိတ်ကိုခွဲစိတ်ရတာဟာဒီအန္တရာယ်ရှိတာပဲအမြင့်မဲ့တဲ့စိတ်စိတ်ချက်ပြီးအဆွဲတွေအပေါ်ကိုတက်လာကြပြီးတက်လာတဲ့အခါမှာဒိဉာဏ်ရှိနိုင်တာလေဒီလိုဖြစ်နိုင်တဲ့ဒိဉာဏ်လေးကိုဆောင်ကြပါဒီသမထမျိုးကိုတရားမျှတစွာနဲ့စံတပ်ကြည့်လို့ရအတွက်ကိုရောကြည့်ဖို့ကိုညှင်းကြားပြတ်တဲ့အကြောင်းတကယ်မသိလိုက်နာစိတ်သုံးကြပါဥပမာမြင်းအနက်ကို ကြီးမူကြပုပ်ကိုကိုရင်းအချီတကောင်ပြေးပြီးကြီးနေတဲ့အခါမှာကောင်းပါပြီကျွန်တော်ခင်ဗျားရဲ့ရင်းအချီကိုကြီးကြည့်ပါမယ်ဆိုပြီးသူ့ရင်းအမက်ကိုတော့လက်မလွတ်ဘူးရင်းအမက်ပေါ်မှာရှိတဲ့ကဲရင်းအချီပေါ်မှာရှိတဲ့ကဲနဲ့ကြီးကြည့်ရင်ပြမတာအန်ဒီရဲ့များပါလိမ့်မယ်ကျန်တဲ့ကိုပြီးသွားနေတဲ့လူတို့ကိုလည်းအချမ်းလေးတို့ကြီးပေးပြီးဒီလိုကအင်မတန်ညံပါတယ်သူ့လိုလည်းအင်မတန်ကောင်းပါတယ်လို့အချမ်းလေးကြီးကိုပေးပြီးကြီးကြီးခိုင်းတာကိုကောင်းပါပြီကြီးကြီးပါမယ်ဆိုပြီးငါ့မျိုးတွေမှာရှိတဲ့ခက်မျိုးတွေထဲမှာရှိတဲ့ခက်ဆိုရင်ပိုပြီးတော့အန်ဒရီယံညပါလိမ့်အောင်မယ်ဒီလိုပါတယ်တရားရှိတဲ့အခါမှာလေစိတ်ရဲ့အပြင်းလက်ဆိုင်တဲ့အပိုင်းတွေကိုဖတ်စိတ်မညောက်တဲ့ကမ္မထာနီးလေကြည့်နေတဲ့အခါမှာအခြားကမ္မထာနီးတွေနဲ့ရောကြည့်ကြည့်နေတော့အန္တရာယ်ဖြစ်နိုင်ပါတယ်ဒီလိုမလုပ်ကြပါနဲ့အခြားနီးတွေနဲ့မရောကြပါနဲ့လို့ပြုတွေပြင်းနေကြတဲ့ဓာတ်တွေကနေနားမထောင်ဘဲနဲ့နီးတွေအမျိုးမျိုးရောကြည့်ကြည့်ကြတဲ့ပုံပုံတစ်ခုတွေလေအခက်အခဲတွေဒုက္ခတွေလိုက်ကြလို့ဒီအလုပ်ကကဆင်းရဲနေတဲ့ပုံရပါတယ်လေကြည့်ရပြီးပါပြီ။ဒါကြောင့်ရုပ်ကြီးတို့ဒီလိုဒီလိုမကြည့်ရမစုံရအောင်စောင့်ကြပါ။တခါတလေကြတော့လေမမီဆန်းတဲ့နဲ့ဖြစ်တတ်ပါတယ်။ဝင်တဲ့ဖက်ဖက်ကိုတတိမဆုနေတဲ့အခါမှာအရင်ကအစ်ဟောင်းကအစ်ပန်းနေတော့ဇာထာတို့မန္တရာတို့တစ်လုံးတို့ကိုပေါ်ပေါ်လာတတ်ပါလေ။ဒါကရုပ်ကြီးကတတိထားပြီးဒီသမီးကလည်းဒီလိုနဲ့ဆက်ချင်းပြလိုက်ပါ။ဒါကတော့လုံးဝမှရပ်ထတဲ့ကျဲမလို့ရပါဘူး။အမည်နာမကိုလည်းအသိမပြုရပါဘူး။ရှင်မှုတက်တက်ပါပဲ။အသက်ရှင်မှုတက်တက်ပါပဲ။ဒီလိုနဲ့တစ်ခါတစ်လုံးကပေါ်ပြန်ပေါ်လာပြန်ရင်တစ်ခါပြန်ပြီးတော့ရပ်လိုက်ပါ။ဒီလိုဆိုရင်တော့ကိစ္စမရှိပါဘူး။တမင်ဆက်တက်တော့ယူမှန်းပြီးမလို့ပါနဲ့။မဟုတ်ရင်ရောကြောင့်ဒီပေပါပြီးတော့ပူပူမြစ်တက်မြစ်သွားပါလိမ့်မယ်။ဒီကြားပြတ်တဲ့ဤအတိုင်းတကယ်မသိလိုက်နာပြီးလိုက်ကြပါ။ဆုံးရကြပြီးတော့ဒီကရားစခန်းပြီးတုံးသွားတဲ့အခါကျတော့ကိုယ်ဆိုင်တယ်လို့ကိုယ်ဆိုင်တာကိုယ်လုံးနိုင်ကြပါတယ်။ကိုယ်ဆိုင်တဲ့ဤကိုစဉ်းသုံးနိုင်ပါတယ်။ဒီသမထမ်းဤဟာဖြင့်ရောကြီးအတွက်အဆုံးနဲ့ဤကောင်းတော်ပြည်နေတယ်ဒီလိုလက်ခံပြီးတစ်သက်လုံးစဉ်းသုံးကြဖို့ပါပဲမဟုတ်လို့ရှိရင်လည်းဒီလိုလက်မခံပါနဲ့ဒါပေမဲ့ဒီလိုစဉ်းစားကြည့်ဖို့ကောင်းမကောင်းစမ်းသပ်ကြည့်ဖို့အခုဒီမှာရောက်ရှိနေတဲ့ရုပ်လေးကတော့အရင်မျက်တာမှန်လဲကြည့်အောင်ကြော်ပြီးသင်ကြားပြတတ်တဲ့ဤအတိုင်းလိုက်နာကြည့်ကြည့်ရပါကျန်တဲ့ကိုယ့်ရဲ့အချိန်ကိုအကောင်းဆုံးအသုံးပြုကြပါဒီလိုရပြေးလာတဲ့အခွင့်အရေးကိုအလဟတ်တလုံးမကြည့်ကြပါနဲ့ဒီလိုဟာကိုကြည့်ကိုကြည့်အမတန်အလုတ်တော်ဝင်နေများကြပါတယ်ဆင်းရဲအဆင်ပြေးဖို့ရဟာဒီလိုတာမဟုတ်ပါဘူးဒီမှာရနေတဲ့စာရေးလူရေးအခွင့်အရေးတွေကိုလည်းအသုံးပြုကြပါဒီအမတန်အောပေါ်ရကောင်းတဲ့သမထမ်းကြီးအင်းတာအောပေါ်ရကောင်းတဲ့တရားဓမ္မတွေကိုယောဂီတွေရဲ့အကျိုးကြီးစစ်ဖြစ်ဖို့အထုအနှောင်တွေကိလေသာအမြင့်အကျိုးတွေလောဘဒေါသမောဟတွေကလွမြောက်စေဖို့ကိလေသာဖြို့လွမြောက်ကိလေသာပြီးတော့ဆန္ဒစေဖို့အေးမြင့်စေဖို့အစကအရာရာအချင်းချင်းစေဖို့ရာဖြစ်ပါတယ်ယောဂီတွေအားလုံးဆန္ဒကြပါစေအင်းဝင်ကြပါစေအစကအရာရာအစဉ်ပြေကြပါစေဘဝသစ်သဗ္ဗမင်္ဂလာခပ်သိမ်းကုန်သောမင်္ဂလာသည်ဖြစ်ပါစေတည်း